Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ2023ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ24 40 51နဲ့လိုက်လာမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တာညူမှာဒီနေ့တင်ဆက်ပေးမယ့်သတင်းတွေတဲမှာတော့နှစ်စဉ်ကျင်းပတဲ့ NATO မြောက်အတလန်တစ်စစ်ဆေးချုပ်အဖွဲ့ရဲ့ထိပ်သီးစည်းဝေးကိုတက်ရောက်ဖို့အတွက် American သမ္မတ Joe Biden Lithuania နိုင်ငံမျိုးတော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။Indonesia နိုင်ငံမျိုးတော်ဂျကာတာမှာအခုဒီနေ့ကျင်းပမယ့် ASEAN နိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးမှာရောအဲ့နောက်ကျင်းပမယ့် ASEAN နဲ့ဆက်ဆက်အစည်းအဝေးတွေမှာပါဆရာနာသိန်းခါနဲ့မြန်မာရေးကိစ္စကထိတ်တန့်နေရယူလာမယ့်အကြောင်းအရာတစ်ခုဖြစ်နေပါတယ်။ဆရာဒီထိတ်တန့်ရောက်တဲ့တွင်ကိုဦးတက်မောင်တန်းနဲ့တူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ကိုသားညူကြီးမကြခင်ကြားကြရမှာဒီတည်းမှာတော့
တော်တော်များများကိုဖြစ်နေကြတာကလေးတွေတက်ကြည့်ယူတွေတော်တော်များများကိုဖြစ်ကြဒီမှာနေအထက်ကလည်းအရင်ချင်းကျတဲ့တန်ရှင်းမှုလည်းမရှိဘူ
းအခုကြားကြရတာကတော့ရခိုင်စစ်ဘေးဒုက္ခသည်စခန်းခြေနေပါအပြည့်စုံကိုတော့အမျိုးသားညီညွတ်ရေးအစိုးရတမရကြီးနဲ့အင်တာဗျူးအပြီးမှာကြားကြရမှာပါဒုတိယပိုင်းနာယူဘက်မှာတော့သတင်းတော်မတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းတော်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရေးဆုံးတော့ဒီနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့တင်ပြကြပါမယ်
နှစ်စဉ်ကျင်းပတဲ့ဒီ NATO မြောက်အတလန်တစ်စစ်ဆေးချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက် American သမ္မတ Joe Biden ဟာ Lithuania မြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ NATO ထိပ်သီးအစည်းအဝေးမှာတော့ Russia ရဲ့ဒီ Ukraine ကျူးကျော်စစ်ဟာအဓိကဆွေးနွေးချက်တစ်ခုဖြစ်လာပါလိမ့်မယ်။ Britain အပါအဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတဲ့စင်ကဲပေါက်ကွဲစီတဲ့ cluster bomb တွေကို American က Ukraine ကိုပေးပို့မယ်ဆိုတဲ့ကိစ္စဟာလည်းဒီအစည်းအဝေးမတိုင်ခင်မှာလွှမ်းမိုးနေပါတယ်။ဒီမတိုင်ခင်ကတော့သမ္မတ Biden ဟာ British နိုင်ငံ London မှာထောက်နာပြီးတော့Charles Bean ကိုရော Britain ဝန်ကြီးချုပ်နဲ့ပါတွေ့ဆုံပါတယ်။ဝန်ကြီးချုပ်ဆူနန်နဲ့တွေ့ဆုံခဲ့ကြမှာတော့ Britain ရဲ့ဆက်ဆံရေးဟာကြောက်ဆောင်ကြောက်ခဲလို့မျိုးခိုင်ခိုင်မာမာရှိနေတယ်လို့သမ္မတ Biden ကပြောခဲ့ပါတယ်။ဒါပေမဲ့လည်း American နေနဲ့ Ukraine ကို single ပေါက်ကွဲစေတဲ့ cluster bomb တွေထောက်ပံ့မယ်ဆိုတဲ့အပေါ်မှာ American နဲ့ Britain အပါအဝင်မဟာမိတ်တွေကြားမှာသဘောကျလဲမှုတွေကတော့ရှိခဲ့ပါတယ်။လူအများအများသိစေနိုင်တဲ့ cluster bomb အသုံးပြုမှုကို Britain အပါအဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတာပါ။NATO အဖွဲ့အစည်းရဲ့မူပေါင်းအပြင်ကနေပြီးတော့ Ukraine ရဲ့ရေရှည်လုံခြုံရေးအာမခံချက်ပြီးနိုင်ဖို့နီလန်ရှာဖွေရေးကို American သမ္မတနဲ့ Britain ဝန်ကြီးချုပ်နှစ်ဦးတို့ကအလေးပေးပြောခဲ့ကြပါတယ်။ Ukraine ဟာ NATO အဖွဲ့ဝင်ဖြစ်လာဖို့အဆင်သင့်မဖြစ်သေးဘူးလို့ယူဆတဲ့အကြောင်းသမ္မတ Biden ကပြောခဲ့ပါတယ်။ NATO အဖွဲ့ဝင်ဖြစ်ရေး Ukraine အနေနဲ့ပြုပြင်ပြောင်းလဲစရာတွေရှိသေးတယ်လို့ပဲတစ်ချိန်တည်းမှာတော့ Russia စစ်မပြီးပြတ်တည်ပြဲနဲ့ Ukraine NATO အဖွဲ့ဝင်ဖြစ်လာမယ်ဆိုရင်တော့ဒီစစ်ထက်ကို NATO တစ်ခုလုံးကိုပါဆွဲသွင်းတယ်လို့ဖြစ်လိမ့်မယ်လို့သမ္မတ Biden ကထောက်ပြပါတယ်။ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုပြီးမှာတော့အမေရိကန်သမ္မတဘိုက်ဒန်ဟာဝင်းစတန်နန်တော်ကိုတွားပြီးတော့ Charles Bean နဲ့တွေ့ဆုံပါတယ်။အဲဒီမှာတော့ဥတီယာသည်ဖောက်ပြန်မှုတက်ဖြစ်ရေးအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကယင်းနှိမ့်နှံ့မှုတွေတိုးမြင့်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။တူရကီသမ္မတ Recep Tayyip Erdogan ဟာဆွေဒင်ကို NATO အဖွဲ့ဝင်ဖြစ်လာအောင်တူရကီပါလီမန်ကိုတက်တန်တယ်လို့အများဆုံးအဆိုပြုတင်သွင်းဖို့သဘောတူခဲ့တယ်လို့ NATO အဖွဲ့အတွင်းမှချုပ် Jens Stoltenberg ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။
I'm glad to announce that as a result President Erdogan has agreed to forward the accession.
ငါနေမှာလုံးမဲ့ NATO ထိပ်သီးအစည်းအဝေးမတိုင်မီတနင်္လာနေ့မှာ Lithuania နိုင်ငံမှာတူရကီသမ္မတ Recep Tayyip Erdogan ဟာဆွေဒင်ဝန်ကြီးချုပ် Ulf Kristersson NATO အထွေထွေအတွင်းမှချုပ် Jens Stoltenberg နဲ့တွေ့ဆုံခဲ့ပြီးတဲ့နောက် Stoltenberg ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။တနင်္လာနေ့အစောပိုင်းမှာ Erdogan ဟာဆွေဒင်ကို NATO အဖွဲ့ဝင်အဖြစ်တည်ပြုဖို့အချင်းနေတဲ့တရားကိုခွင့်ပြုပေးခဲ့ပြီးတပိုင်းထဲမှာပဲတူရကီနိုင်ငံကိုလည်းဥရောပသမဂ္ဂဝင်ဖြစ်လမ်းဖွင့်ပေးဖို့အတွက်ဥရောပနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုဆွေဒင်ရဲ့ NATO အဖွဲ့ဝင်ဖြစ်ရေးလက်ခံပေးဖို့ကိစ္စရပ်ကိုတူရကီရဲ့ EU အဖွဲ့ဝင်ဖြစ်ရေးညီမချက်နဲ့အာဒိုဂန်ကချိတ်ဆက်ပြောဆိုလာတာဟာဒါဟာပထမဦးဆုံးချိန်ဖြစ်ပါတယ်။အရင်တုန်းကတော့ဆွေဒင်ဟာကတ်စစ်သွေးကြွတွေနဲ့တခြားလုံခြုံရေးအန္တရာယ်ရှိတဲ့အဖွဲ့တွေပေါ်ကင်တွယ်ပုံပြောညာလွန်တယ်လို့တူရကီဘက်ကယူဆပြီးဆွေဒင်ကို32နိုင်ငံမြောက် NATO အဖွဲ့ဝင်မဖြစ်အောင်ကန့်ကွက်ထားရတာပ
ါ။ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာနိုင်ခြေအပေါ်မှာ NATO အဖွဲ့ဝင်တွေကြားမှာတော့သဘောကျလဲမှုတွေရှိနေစေဖြစ်ပါတယ်။ NATO မြောက်အတလန်တစ်စစ်ဆေးချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့အင်္ဂါနဲ့ဗုဒ္ဓဟူးနေ့ရက်ကြာ Lithuania နိုင်ငံမှာကျင်းပမှာဖြစ်ပါတယ်။ ရုရှားကျူးကျော်လာနိုင်ကြေးစိုးရိမ်မှုရှိကြတဲ့ရုရှားအင်ဂျင်အရှေ့ဥရောပနိုင်ငံတွေကတော့နေတိုးအဖွဲ့ဝင်တွေကဒီယူကရိန်းအဖွဲ့ဝင်ဖြစ်ရေးကိုထောက်ခံထားပါတယ်။ဒါပေမဲ့လည်းရုရှားယူကရိန်းစစ်ပွဲမပြီးပြတ်သေးခင်ယူကရိန်းနိုင်ငံနေတိုးအဖွဲ့ဝင်ဖြစ်လာမှာကိုအမေရိကန်ဂျာမနီလိုမျိုးနိုင်ငံတွေကတော့စိုးရိမ်နေပါတယ်။စစ်မပြီးပြတ်ခင်ယူကရိန်းအဖွဲ့ဝင်ဖြစ်လာမယ်ဆိုရင်အခုပြည်ပခါတွေကိုနေတိုးတစုံလုံးပေါင်းဝင်လာမှာဖြစ်ပြီးတော့အဲဒီကနေပြီးတော့ကမ္ဘာစစ်တစ်ခုဖြစ်လာနိုင်ကြေးရှိတာကိုစိုးရိမ်ပူပန်နေကြတာပါ။ဒါပေမဲ့လည်းယူကရိန်းဖွဲ့ဝင်ဖြစ်လာဖို့အဓိကလိုအပ်ချက်တစ်ခုကိုပယ်ဖျက်ထားတဲ့အဆိုပြုချက်ကိုနေတိုးတွင်းမှူးချုပ်ယွန်စတိုလန်ဘတ်ကတင်ပြထားပါတယ်။အခြားအရှေ့ဥရောပတိုင်းပြည်တွေအနေနဲ့နေတိုးအဖွဲ့ဝင်မဖြစ်ခင်မှာအဖွဲ့ဝင်ဖြစ်ရေးအတွက်နိုင်ငံရေးစည်းဝေးရေးနဲ့စီးရေးညီမချက်တွေကိုပြင်ဆင်ဆောင်ရွက်ခဲ့ရပါတယ်။အခုထိပ်သီးအစည်းအဝေးကိုယူကရိန်းသမ္မတဇယ်လန်စကီလည်းတက်ရောက်ဖို့ရှိပြီးတော့ရုရှားစစ်ပြီးဘလို့အချိန်မှမှယူကရိန်းကိုနေတိုးအဖွဲ့ဝင်ဖြစ်လက်ခံမလဲဆိုတာနဲ့ဒီအချိန်မတိုင်ခင်မှာယူကရိန်းရဲ့လုံခြုံရေးအာမခံချက်ပြီးဖို့အတွက်တောင်းခံဖို့ရှိနေပါတယ်။နေတိုးတွင်းမှူးချုပ်ကတော့အခုထိပ်သီးအစည်းအဝေးကနေပြီးတော့နောက်ဆုံးဆုံးဖြတ်ချက်တော့ထွက်လာမှာမဟုတ်ပေမဲ့ယူကရိန်းနဲ့ပတ်သက်လို့ညီညွတ်ပြီးတော့ခိုင်မာတဲ့သတင်းစကားတခုတော့ရလာမယ်ဆိုတာကိုတော့ကြိမ်းသိတယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
။စင်ကဲပေါက်ကွဲစေတဲ့ cluster bomb တွေယူကရိန်းနိုင်ငံကိုတင်ပို့ခွင့်အမေရိကန်ကအတည်ပြုပြီးတဲ့နောက်ဒါဟာတာဝန်မဲ့လွှဲပြောင်းပေးပို့မှုဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေဖြစ်ပေါ်လာနိုင်တယ်လို့တရုတ်နိုင်ငံကတင်းလာနေမှာသတိပေးလိုက်ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာအသိုက်အဝန်းမှာကြဲကြဲပြန့်ပြန့်အာရုံစိုက်ခံခဲ့ရတယ်လို့နိုင်ငံအများပြားကလည်းစညင်ကြကြောင်းထုတ်ဖော်ပြောဆိုနေကြတယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Morning ကပြောပါတယ်။လူသားချင်းထောက်ထားမှုဆိုင်ရာစိုးရိမ်ချက်တွေကိုမြက်ပြတ်တရနဲ့စီမံခန့်ခွဲသင့်ပြီးတရားဝင်စည်းရေးနဲ့လုံခြုံရေးလိုအပ်ချက်တွေရဲ့စင်ကဲပောက်ကွဲစီရတဲ့ဘုံတွေလွှဲပြောင်းပေးတာမျိုးကိုထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်သင့်ပါတယ်လို့လည်းသူကဆိုပါတယ်။ဒီစင်ကဲပောက်ကွဲတဲ့ cluster bomb တွေကိုကမ္ဘာအနှံ့ပြားမှာတားမြစ်ပိတ်ပစ်ထားပြီးအမေရိကန်ရဲ့လောက်ရောက်ကိုလူခွင့်ရဲ့အဖွဲ့တွေကပြင်းပြင်းထန်ထန်ရှုတ်ချနေကြပါတယ်။ဒီဘုံတွေဟာမပေါက်မကွက်ဆက်ပြီးရှိနေနိုင်တာမို့အရသားတွေကိုနောက်နှစ်ပေါင်းများစွာအထိအန္တရာယ်ဖြစ်စေနိုင်တာပါ။ဒီလိုတဲ့တဲ့မျိုးအသုံးပြုတာကိုတားမြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်ကိုတရုတ်နဲ့အမေရိကန်နှစ်နိုင်ငံလုံးကလက်မှတ်ရေးထိုးမထားကြပါဘူး။ရုရှားနိုင်ငံကလည်းဒီစာချုပ်မှာလက်မှတ်ထိုးမထားဘဲယူကရိန်းကျူးကျော်စစ်မှာဒီလိုဘုံတွေအသုံးပြုခဲ့လို့ဝေဖန်ခံကြရဘူးပါတယ်။
အဲ့ဒါမနေ့ကမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12139အိုင်းဒိုမီတာ40 kHz 8413အိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးတော့မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာအခုအင်္ဂါနေ့ကျင်းပမယ့်အာဆီယံနိုင်ငံကြိုင်းဝင်ကြီးများအစည်းအဝေးမှာရောဒီနောက်ကျင်းပမယ့်အာဆီယံရဲ့ဆက်ဆက်အစည်းအဝေးတွေမှာပါဆရာနာသိမ်းခံရတဲ့မြန်မာရေးကိစ္စကထိတ်တန့်နေရယူလာမယ့်အကြောင်းအရာတစ်ခုဖြစ်ပေမဲ့ဒေသတွင်းကဲခတ်တွေကတော့မြန်မာနိုင်ငံရဲ့အချက်တွေကိုအာဆီယံနေနဲ့ဖြည့်ရှင်းနိုင်စွမ်းရှိဘူးလို့ယူဆနေကြပါတယ်။မြန်မာပြည်ပခါကိုဖြည့်ရှင်းဖို့ဆိုတာကြည့်ပြီးတော့အင်ဒိုနီးရှားရဲ့အာဆီယံဥက္ကဋ္ဌတာဝန်ယူမှုကိုသုံးသပ်ကြည့်တာထက်မြန်မာအရေးပေါ်မှာအာဆီယံရဲ့ရည်ရည်ချက်ကိုအင်ဒိုနီးရှားကဥဆောင်နိုင်သလားဆိုတာကိုပဲမေးခွန်းထုတ်ออกมาဖြစ်တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့သုတေသီအန်ဒရူးမန်တုန်ကရိုက်တာသတင်းဌာနကိုပြောပါတယ်။အင်ဒိုနီးရှားကအလှည့်ကျဥက္ကဋ္ဌဖြစ်နေခြင်းအတွင်းမြန်မာရေးဖြည့်ရှင်းနိုင်လိမ့်မယ်လို့လည်းသူမထင်ကြောင်းပြောခဲ့ပါတယ်။မြန်မာနိုင်ငံတွင်းကပြဿနာတွေကိုအာဆီယံအနေနဲ့ဖြည့်ရှင်းနိုင်မဲ့သဘောမရှိဘဲနဲ့ဖြောင်းဖြားစီယုံဂျောင်းဝင်ညှိနှိုင်းပေးနိုင်မဲ့အလားအလာပဲရှိတယ်လို့လည်းဂျကာတာခြေဆိုင်နိုင်ငံရေးသုံးသပ်သူဒီဝဲလ်အန်ဝါက AP သတင်းဌာနကိုပြောခဲ့ပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့မြန်မာရေးအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲဖော်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံအစည်းအဝေးအစည်းအဝေးတွေမှာမြန်မာစစ်ကောင်စီရဲ့ကုစားပြုပေါင်းအောင်မှုကိုအာဆီယံကပြိပင်ထားပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးပြီးတဲ့နောက်ဆက်ဆက်အစည်းအဝေးတွေဆက်ပြီးတော့ကျင်းပမှာဖြစ်ပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်နောက်ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဖရော့တို့အပါအဝင်အာဆီယံမိတ်ဖက်နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေတက်ရောက်ဖို့ရှိတည်ပါတယ်ခင်ဗျာ။
စပိန်နိုင်ငံမှာဒီလတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေပြီးလက်ရဇွန်နိုင်ငံရေးပါတီတွေအနိုင်ရခဲ့ရင်စပိန်ရဲ့အရှိမျောက်ဖက်ဆုံးကဘာစီလိုနာမြို့နဲ့ဘာစီလိုနာဘောလုံးအသင်းရှိတဲ့ကက်တလန်ပြည်နယ်လွတ်လပ်ရေးလှုပ်ရှားမှုတွေကတကြော့ပြန်အကောင့်လာနိုင်တယ်လို့လေ့လာသူတွေကပြောကြပါတယ်။ခုရပိုက်စစ်တမ်းတွေရအတိုက်ခံရှေးဥဆွဲကွန်ဆာဗေးတစ်ပြည်သူ့ပါတီ PP ပါတီဟာဇူလိုင်23ရက်ရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်လစ်ပါတီတဲ့မဲပူရရှိမဲအလားအလာရှိနေပါတယ်။ဒါပေမဲ့အများစုအသာရဖို့ရှိတဲ့အတွက်ကြောင့်မို့လက်ရဆုံး Vox Party ရဲ့ထောက်ခံမှုကိုအာကိုပြီးမှအစိုးရဖွဲ့နိုင်မယ့်အနေအထားရှိနေပါတယ်။2018ခုနှစ် Conservative ပြည်သူ့ပါတီ PP အစိုးရဖြစ်နေခြင်းက ကက်လန်ခွတ်ထွက်ရေးဆန္ဒခံယူပွဲရပ်သွားဖို့အတွက်ရတဖွဲ့ကိုအမိန်ပေးနေနှင်းခိုင်းခဲ့ဘူးလားကြောင့်ကက်လန်ဒေသခံမဲဆန္ဒရှင်တွေနဲ့ရဲတွေကြောင့်ယုံရင်စံခတ်ဖြစ်ခဲ့ပူပါတယ် Fox Party ဟာကက်လန်ဒေသကဒေသန္တရအစိုးရစနစ်ကိုအမြင့်ပြတ်ဖြတ်သိမ်းပေးဖို့တောင်းဆိုနေခဲ့တာကြောင့်ထိတ်တိုက်တွေးဖို့အလားအလာတွေလည်းဖြစ်နေပါတယ်ခင်ဗျာ
ဆူနာမီရေလှိုင်းတံကြောင်ပျက်စီးသွားခဲ့တဲ့ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းဖို့အတွင်းဒီတန့်စင်ပြီးသားရေဂျီယိုတတိကြွရွေတွေကိုပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဂျပန်ဒေသခံတွေနဲ့အတူတောင်ကိုရီးယားမှတ်ချုပ်ဥဆောင်ပြီးတော့ဂျပန်နိုင်ငံတိုကျိုမြို့မှာဆန္ဒပြပွဲတည်းရလုပ်ပါတယ်တိုကျိုမြို့ကဂျပန်ဝန်ကြီးချုပ်ယုံရှိမှဆန္ဒပြနေကြတဲ့၁၀ကဏ္ဍလောက်ရှိတဲ့ဂျပန်ဒေသခံတွေနဲ့အတူတောင်ကိုရီးယားအတိုက်ခံလွှတ်တော်အမတ်ဆေးဦးပူးပေါင်းပါဝင်ခဲ့ကြပြီးတော့ကြွေးကြော်သံတွေအဟိတ်ခဲ့ကြပါတယ်အခုလိုမျိုးရေဒီယိုတတိကြွရေတွေပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ဟာတရားမဝင်သလိုကျင့်ဝတ်အရာလည်းမညီညွတ်ဘူးဆိုပြီးတော့တောင်ကိုရီးယားအမတ်တူကပြောပါရယ်ဒါဟာအင်းကြီးချင်းနိုင်ငံတွေကိုရောလူသားမျိုးနွယ်တခုလုံးကိုပါကြီးကြီးမားမားထိခိုက်သက်ရောက်မှုရှိမယ်လို့လည်းသူကပြောပါရယ်အခုလိုမျိုးစေယုံပြတ်ထဲကရေဒီယိုတတိကြွရေတွေပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကို IAEA ပြည်ပဆိုင်ရာနုပြဆွမ်းရင်ကလည်းအတည်ပြုပေးခဲ့ပါရယ်ဒီအစီအစဉ်ကိုဂျပန်နိုင်ငံကငါးဖမ်းလုပ်ငန်းအတိုင်းဝန်းကလည်းကန့်ကွက်ထားပါရယ်ပင်လယ်ဆိုတာကနေစီကန့်တက်ထားတာမဟုတ်ပါဘူးဂျပန်နျူကလ িয়ার ဆေးရုံကဆွန့်ပစ်တဲ့ဒီရေစိုးတွေဟာတောင်ကိုရီးယားနဲ့မဆိုင်ဘူးလို့ပြောလို့မရပါဘူးလို့လည်းဆန္ဒပြဂျပန်နိုင်ငံသားတူကပြောပါတယ်ဒီအစီအစဉ်ကြောင့်ရေပြင်ထိခိုက်မှုကြီးကြီးမားမားဖြစ်မှာမဟုတ်ဘူးဆိုပြီးတော့ IAEA ရဲ့တုံ့တက်ချက်အစီအစဉ်စာကိုလက်ခံတယ်လို့တောင်ကိုရီးယားအစိုးရကတော့ပြောနေပေမဲ့ဒီအစီအစဉ်ရဲ့ဘေးထွက်အန္တရာယ်တွေပေါ်မှာတောင်ကိုရီးယားတရုတ်နဲ့ဒေသတွေမှာစိုးရိမ်မှုတွေရှိနေပါတယ်ခင်ဗျာ
Twitter ရဲ့ပြိုင်ဘက် Meta Company ကနေအသစ်ထုတ်လိုက်တဲ့ Threads application ဟာစတင်ထုတ်လွှင့်ပြီး9ရက်အတွင်းမှာပဲသုံးစွဲတူတန်100ကျော်သွားပြီလို့ Meta ရဲ့အမှုဆောင်ရာရှိချုပ် Mark Zuckerberg ကတင်းလာနေကပြောလိုက်ပါတယ်။တိုးတက်မှုအမြန်ဆုံး online platform စာချုပ်တင်ထားခဲ့တဲ့ ChatGPT ကိုလည်းကျော်တက်သွားခဲ့ပါပြီ။ Threads ပါထိရှားကျော်ကြားသူတွေနိုင်ငံရေးသမားတွေနဲ့သတင်းထုတ်လွှင့်သူတွေအများဆုံးဝင်ရောက်သုံးစွဲတာကိုတွေ့ရတဲ့အတွက် Elon Musk ပိုင်ဆိုင်တဲ့ Twitter အတွက်အပြင်းထန်ဆုံးခြိမ်းခြောက်နိုင်တဲ့ပြန်ပက် platform တစ်ခုပထမဆုံးအချိန်ဖြစ်ထွက်ပေါ်လာတာဖြစ်ပါတယ် Threads ကိုအသုံးပြုနေတဲ့တွေဟာ promotion တွေကတဆင့်ရောက်လာတာမျိုးမဟုတ်ပဲအများစုကသုံးဆွဲသူအစ်စ်မှန်တွေဖြစ်ပါတယ်လို့ Zuckerberg ကသူ့ရဲ့ mic တိုင်သိတဲ့ပတ်သက်ပြီး Threads ပို့ကတဆင့်ပြောကြခဲ့ပါတယ်လောလောဆယ်ပါတော့ Threads app မှာကြော်ညာတွေမထက်သွင်းနေပဲသုံးဆွဲသူ1 billion အထိဖြစ်လာရင်တော့ကြော်ညာတွေစတင်ထက်သွင်းမှာဖြစ်တယ်လို့ Zuckerberg ကဆိုပါတယ်ခင်ဗျာအင်္ဂါနေ့မနက်ခင်းဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြီးညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတစ်ပုဒ်ကိုမတင်ဆက်မီမှာအမျိုးသားညီညွတ်ရေးအစိုးရတပ်ပါကြီးဒူဝါလက်ရှိလာနဲ့ VOA ကမင်းမြန်ကြတာတွေကိုတင်ဆက်ချင်ပါတယ်နောက်ပါအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာရေးကထိတ်ဆုံးမှာရှိနေဦးမှာပါအာဆီယံကတောင်းဆိုနေတဲ့တွေ့ဆုံဆွေးနွေးဆိုတာကိုလည်း NUG ကတကားပိတ်မထားပေမဲ့ကြိုတင်သတ်မှတ်ချက်တွေပြည့်မီဖို့လိုတယ်လို့ယာယီတပ်ပါဒူဝါလက်ရှိလာကပြောပါတယ်သူနဲ့ကိုငင်းညာအေးကဇွန်ကနေတဆင့်ဆက်သွယ်ပြီးတည်တံ့အခုလုံးမင်းများတင်ပြထားပါတယ်
အဲ့တော့ဒီအာဆီယံလှုပ်ဆောင်မှုပေါ်ဆိုရင်အခုချိန်ထိဘယ်လောက်ထိအားရချိနေပါသလဲဘာတွေလိုအပ်သေးတယ်လို့ထင်ပါလဲညာ
ဟုတ်ကဲ့ကျွန်တော်တို့ NUG မဖိုက်ခင်မှာကိုဒါဒီကိုစဉ်းစားပြီးတော့ Asian Summit နဲ့အမီဖိုက်ခဲ့ခြင်းဖြစ်ပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင် Asian Summit တိုင်းသိရေးကြီးတဲ့ကြောင့်ကျွန်တော်တို့ NUG ဆိုရကောအချင်းကြီးဖြစ်ခဲ့ရခြင်းဖြစ်ပါတယ်အင်မတန်ရေးကြီးတယ်လို့ကျွန်တော်တို့ကခံယူပါတယ်ဒီလိုလူတို့လည်းအဲ့လိုပဲယုံကြည်ကြည်ပါတယ်ဒီလိုသူတို့အနေနဲ့ချီချီရရလုံးဆောင်မယ်ဆိုရင်တော့အများရဲ့အကျိုးရှိပါတယ်တကပါလုံးကလည်း Asian Central Authority ဟောတဲ့ Asian မူနဲ့ချီရှိနီးဆိုပြီးတော့အလုံးကထောက်ခံထားတာဖြစ်ပါတယ်ဒါကြောင့်မလို့အင်တာမအရေးကြီးပါတယ်ဒီ Asian ရဲ့လုံးဆောင်ချက်လုံးချင်တာဖြင့်နိုင်ငံတကာဘက်မှကအားဒီစည်ရေချစ်ထွေလာမျိုးမဖြစ်အောင်လုံဆောင်နိုင်တဲ့အနေထားနောက်ညီညီတာတာနဲ့ကြိုက်ကြတဲ့အနေထားမျိုးဖြစ်မယ်ဆိုတာအလုံးကယုံကြည်ထားပြီးဖြစ်ပါဘာကြောင့်လို့အေရှာနဲ့စဉ်းစားချက်တွေကအင်မတန်ကောင်းပါတယ်အေရှာနဲ့ 5-point consensus ဆိုတဲ့ဟာအဲ့ဒီချက်တွေ၅ချက်စလုံးကအင်မတန်ကောင်းတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ခက်တာကအဲ့ဒါကိုမင်းအွန်လိုင်းနဲ့အဖွဲ့ကသူကလက်ခံထားပြီးတော့သူကသဘောတူပြီးလက်တွေ့မှာသူမပါဝင်လာတဲ့ကြောင့်အေချန်ရဲ့လုံဆောင်ချက်ကတိတ်ပြီးအကျိုးမသက်ရောက်သလိုဖြစ်နေတာဖြစ်ပါတယ်စဉ်းစားချက်ကအရန်ကောင်းပါတယ်စစ်ကောင်စီကကလန့်ကလန့်လုပ်နေတဲ့အတွက်ကြောင့်တည်းလေဒီလုံမှန်းတွေမလုပ်ဖြစ်တာဖြစ်ပါတယ်ကျွန်တော်အနေနဲ့မြင်တာကတော့ Asian Pipeline Consensus မှာလုံးဝအလုပ်ကိုသူကတိုင်းပေါင်းမရှိတာကိုလည်းလည်းလိုအပ်ချက်ရှိတယ်လို့ထင်ပါတယ်။ဒီအချိန်မှာအပြည့်လုပ်ရမယ်ဆိုတဲ့အားဖြင့်မထားဘူး။နောက်ကမလုပ်လို့ရှိရင်သဘောတူတဲ့အတိုင်းမလုပ်လို့ရှိရင်အရေးယူဖို့ Action Mike ကိုကျွန်တော်တို့အနေနဲ့အဲ့ဒါမပါဘူးခဲ့တာဒီကနည်းနည်းလိုအပ်ချက်ဖြစ်ပါတယ်။အခုချင်းဆိုရင်ကျွန်တော်တို့အင်ဒိုနီးရှားဟာကျွန်တော်တို့ ਨੇ ဘဝတူကနေပြောင်းလဲလာတဲ့နိုင်ငံကဥပစာဖြစ်နေတဲ့အခြေအနေကျွန်တော်တို့အထူးပဲအလေးထားပါတယ်အားလေးဥပါတယ်။ဘာကြောင့်လဲဆိုတော့ခံစားချက်လည်းတူတယ်ပြောင်းလဲခြင်းစိတ်ချင်းလည်းတူလို့ဖြစ်ပါတယ်။အရင်ကသူတို့ခံစားခဲ့ရတယ်လို့ကျွန်တော်တို့ခံစားနေရတယ်ဆိုတော့ကျွန်တော်တို့ကိုချင်းစာနာမှုရှိတဲ့နိုင်ငံကဥဆောင်နေတဲ့အချိန်မှာအများဖြစ်ချင်ပါလေ။ဒါပေမဲ့ကိုချင်း6လလောက်တော့ကျော်သွားပြီပေါ့နော်။နောက်ကကြံတဲ့အချိန်မှာအေရှာနဲ့အင်ဒိုနီးရှားရဲ့ဥဆောင်မှုကကျွန်တော်တို့အတိုင်းအရေးကြီးတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြောချင်ပါလေ
။ဟုတ်ကဲ့။တစ်ဖက်မှာကြာလေအာဆီယံကပြည်တွင်းရေးကိုဝန်မဆက်တဲ့မှုပေါ့နော်။တချို့တိုင်းပြည်တွေကလည်းကုချိန်အထိတချို့ဖွဲ့ဝင်နိုင်ငံတွေကလည်းအဲ့ဒီဘူကိုပဲစုပ်ကန်ထားတာရှိရတယ်။တချို့ကတော့ဒါမြမရေးမြမငင်းငင်းရဖို့ဆိုရင်ဒါမျိုးတွေကိုဖြေလျှော့ရမယ်။ဝင်ရောက်ပတ်သက်မှန်ပဲဆိုပြီးပြောကြတာရှိတယ်ပေါ့နော်။အဲ့တော့အာဆီယံတစ်ဖွဲ့လုံးနဲ့ညီညွတ်တဲ့အဲနီးပြူဟာပေါ့မြမရေးမှာညီညွတ်တဲ့နီးပြူဟာဆုံးဖြတ်ချက်နော်ဗမာကြီးပြောထောက်ပြသလိုအလုပ် action တစ်ခုခုချမှတ်နိုင်ဖို့ကတကယ်ဖြစ်နိုင်မှာမလားလက်ရှိခင်ချင်းနဲ
့ဟုတ်ကဲ့ကျွန်တော်အနေနဲ့မြင်တာကတော့အေရှာမိသားစုဆိုတဲ့စိတ်ဓာတ်မျိုးနဲ့မမရပ်တည်ဖို့လိုပါတယ်သူတို့မှလည်းအာနာရှင်နိုင်ငံတွေရှိတယ်လို့သူတို့ကဒီမိုကရေစီနိုင်ငံတွေရှိတဲ့အခါကျတော့နည်းနည်းမူဝါဒပိုင်းမှာနည်းနည်းကွဲလွဲမှုရှိတယ်ဒါပေမဲ့အေရှာမိသားစုဆိုတဲ့စိတ်ဓာတ်မျိုးနဲ့သူတို့လုံဆောင်ပါမယ်ဆိုရင်တော့ကျွန်တော်ထင်တာဖြစ်နိုင်ပါတယ်အပြည့်အစုံပြောကတိမပါဘဲနဲ့အေရှာမိသားစုရဲ့ဝိခေါ်ချက်မျိုးနဲ့ပဲတက်ကလှုပ်ဆောင်သွားမယ်ဆိုရင်အများကြီးကောင်းပါလေ။အဲ့ဒီမှာကျွန်တော်တို့ထင်တာတော့ဒီအဲသူဆိုဆွေးနွေးဖို့ဆိုတဲ့ဟာကသူကထည့်ထားပါလေ။အဲ့ဒီမှာတကယ်လို့များသူဆွေးနွေးဖို့အနေနဲ့သူသွန်းနာပေးမယ်ဆိုတော့ကျွန်တော်တို့က precondition ဒီကိုချိန်ညှာထားပြီးဖြစ်ပါလေ။အဲ့ဒီတိုင်းလုံးမယ်ဆိုတော့ကျွန်တော်တို့ဖြစ်နိုင်စရာအကြောင်းရှိပါတယ်လို့ထပ်မှန်ပြီးတော့ပြောကြားချင်ပါတယ
်ဒီစစ်ကောင်စီဘက်နဲ့ဒီနိုင်ငံတကာအတိုင်းဝိုင်းအစီအမံဖြစ်ဖြစ်ကုလသမဂ္ဂပဲဖြစ်ဖြစ်တခြားနိုင်ငံကြီးတွေပဲဖြစ်ဖြစ်ပါဝင်ပတ်သက်မှုနဲ့အဲတစုံတရာသူတို့ဘက်က precondition တချို့ကိုလိုက်ရောညှိထွေဖြစ်အောင်လုပ်ခဲ့ပြီးဆိုရင်ကောဒီ NUG အနေနဲ့တွဲဆောင်ဆွေးနွေးလမ်းကြောင်းကိုအဲဘယ်လိုသဘောထားရှိပါလဲညဖြစ်ဖြစ်တော့ပြည်သူလူထုကတော်လိုင်းထဲမှာဆူဆူနေနေပါဝင်နေတဲ့ပြည်သူလူထုကတွစ်ဆုံဆွေးနွေးရေးသဘောထားအမြင်ကိုတမျိုးဖြစ်လာမယ်ဆိုရင်အန်ယူဂျီနေရောဘယ်လိုမျိုးရှေ့ဘွာရချမှတ်နိုင်ဖို့ရှိပါလိမ့်ခင်ဗျာ
အဲ့လို fiber process နဲ့ပြည်ဆုံလဲဆိုရင်တော့အင်္ဂလန်ကောင်းတာပေါ့ဗျာကျွန်တော်တို့ကတော့အမြဲတမ်းပုံမှန်လင်းပြောပါပဲကျွန်တော်တို့ကဗကားပိတ်မထားပါဘူးဗကားခွင့်တဲ့ policy ကိုကျင့်သုံးပါတယ်ဒါမဲ့ဒါကျွန်တော်တို့ရဲ့ recommendation တွေရှိလို့ရှိရင်တော့ကျွန်တော်တို့ဒီစစ်ကောင်စီကငဘူးတိုင်းပဲသူ့လမ်းကြောင်းတိုင်းပဲသူပြန်ပြီးပြည်သူလူထုကိုညှင်းနှုံးဆုံနဲ့ညှက်ပတ်ပြီးတော့အာဏာရှင်တွေစနစ်ကိုပြန်သွားမှာမလို့ချင်တော့ဘူးပြည်သူလူထုအနေနဲ့ကတော့ဒီတစ်ချိန်ကတော့ဘယ်လိုနည်းနည်းပဲစစ်တပ်ရဲ့အထုမှုကိုဆက်ပြီးမခံနိုင်ဘူးဆိုတော့တန်တိတ်တန်ချထားပြီးဖြစ်တဲ့ကြောင်းကျွန်တော်တို့အဲ့ဒီပြည်သူလူထုရဲ့အတန်ဒီတို့လိုအပ်ချက်ကိုကျွန်တော်တို့ဒီချိန်မှာ NUG စိုးရနေနေရောဗမာနိုင်ငံတည်တည်ရောမဖြစ်မနေလှုပ်ဆောင်ဖို့လိုတယ်ဆိုတာတော့အင်မတန်အရေးကြီးတဲ့အချက်ဖြစ်ပါပဲကျွန်တော်တို့လည်းတကယ်လို့များအခြေအနေပေးလုံးဝမဆွေးနွေးပါဘူးလေကျွန်တော်တို့အခါမှမပြောဘူးပါဘူ
းအဲ့လိုတကယ်လို့ဆွေးနွေးကြပြီဆိုရင်ရောတမရာကြီးတို့ရဲ့လက်အောက်ခံဖွဲ့စည်းတွေအားလုံးတကယ်တွေ့ဆုံဆွေးနွေးအတူတူစီတဲ့ဖြစ်လာနိုင်မှမလားဗျာ
ဒီနဲ့ ठी တွေ့တဲ့ ARD ရာ EROD ရဲ့သဘောထားကိုကျွန်တော်တို့သိပါတယ်တကယ်လို့များပြည်သူလူထုလူချင်းတဲ့ပူပိုင်ဥချုပ်ကပူပိုင်ပြတ်ခံခွတ်တဲ့တရားမျှတတဲ့နိုင်ငံတော်တည်ထောင်မယ်ဆိုရင်တော့သစ္စာဆွေးနွေးမှုဆိုတာသူတို့လည်း agenda တစ်ခုနဲ့အမြဲတမ်းစဉ်းစားထားတာရှိတယ်လို့သိရှိရပါတယ်ဒ ကျွန်တော်တို့မဖြစ်နိုင်ကြအကြောင်းမရှိပါဘူးနောက်ကျွန်တော်တို့တချို့လောကအဲပီဒီအက်ပြီးရောကျွန်တော်တို့ချစ်တွေ့ပြီးမြန်မြန်ထားတာရှိပါတယ်ခင်ဗျားတို့တို့ဘုလိုလုပ်နေတာလည်းတစ်ချင်းချင်းကြကားအချိန်နေပေါင်းလို့ရှင်တော့ကျွန်တော်တို့အဲအားလုံးချင်းတော့ကမန်တစ်ခုထဲမှာနောက်ရူးဆပ်လို့ထဲမှာပါရမယ်အဲ့တော့ဒီလက်လက်ကြိုက်ပြီးတော့ Afghanistan လို့မျိုးဝေါ်လို့တိမဖြစ်အောင်ရေးကြည့်တယ်ဒီခေတ်ကလူနေတွေဖြစ်တဲ့ကြောင့်အင်တာမတ်တီယူတန်ဝမ်ဝေမဟုတ်ကြပါဘူးအလုံးလားလေမို့အပြစ်ရှိကြပါတယ်ကျွန်တော်တို့တို့ရဲ့အားလုံးပါဝင်လာမှုအင်တာရေးကြည့်ပါတယ်ကျွန်တော်တို့တို့ရဲ့တလေသည်စီတကြီးတဲ့သွားနေတယ်သူများဖြစ်တဲ့ဆိုတာအားလုံးသဘောပေါက်ကြတာဖြစ်ပါတယ်ပြစ်ဆုံးဆွေးနွေးဆိုလို့တစ်ဆက်သေးပေါ့လေ အန်ယူဂျီနီရဲ့ဒီမြို့တော်လိုင်းမှာတထဲဝင်မှာပါပဲနဲ့အရင်တော့ကညီညာရေးစာချုပ်တိုင်းဆက်နေပြီးတဲ့အဲဒီဟိုတိုက်ပွဲလေးဆက်ရှိဖြစ်နေတာမျိုးရှိတဲ့တိုင်းသားဖွဲ့စည်းတွေရှိပါတယ်အဲဒီတိုင်းသားဖွဲ့စည်းတွေမှာလည်းအရင်အဆင့်ဆက်တဲ့ဟိုအင်အားရှိကအင်အားတစုံတရာရှိခဲ့တဲ့နိုင်ငံကြီးကရှိခဲ့တဲ့အင်အားဖွဲ့စည်းတွေရှိပါတယ်ဗျအဲသူတို့ကတော့အခုမြို့တော်လိုင်းမှာတိုင်းသားအဖွ
တော့ဟို NUG နေတွဲဆောင်ဆွေးနွေးရေးဆိုတာမှာဒီတစ်ဖက်ရန်သူဘက်ကောတစ်ဖက်မှာကျတော့ကိုဒီမဟာမိတ်ချက်ထွင်မှုအနေနဲ့ကောဒီမျိုးထိဆက်တာထိတွေ့တာမျိုးတွေရှိပါလားဗျာ
ကျွန်တော်တို့အနေနဲ့တော့ပိုင်းတလည်းနဲ့ကဲဖွဲ့ပြီးရောအလုံးနဲ့ကျွန်တော်တို့မထိတွေ့တာမရှိပါဘူးတချို့ကြတော့ရေးရေးတင်းတင်းပြောင်းကျွန်တော်တို့နဲ့ထိတွေ့ပါလို့လည်းရှိတယ်တချို့ကကျွန်တော်တို့နဲ့ပြောင်းမဟုတ်ပဲမဲ့တက်တဆိတ်ပါလို့ပြတော့ကျွန်တော်တို့နဲ့ထိတွေ့ဆွနေနေတာရှိပါတယ်ဒါကြောင့်မလို့တေချာတာကတော့သူတို့တို့ရလည်းကျွန်တော်တို့မှာခဏကပြောလို့တရားမျှတတဲ့နိုင်ငံတော်ကိုယ့်ရဲ့ဒေတာမှာကိုပိုင်အထုခွင့်ရတဲ့ Federal Democracy တာတည်ဆောင်မယ်ဆိုရင်စံချင်မဲ့လို့လုံးဝမရှိဘူးလို့ကျွန်တော်လည်းနဲ့အင်တာပြပြတတာပြောလို့ပါလေသူတို့နဲ့လည်းလုံးဝမပါလာမှာပါသူတို့လည်းထောက်ခံပါလေသူတို့ရဲ့သဘောထားအသေးစိတ်ကိုကျွန်တော်တို့ကသိကြတာဖြစ်ပါလေအချိန်နဲ့မျိုးမျိုးကြောင့်သူတို့မပါလာကြကြတာဖြစ်ပါလေတချို့ကနီးစပ်ရာ influencer တွေပေါ့သူတို့ပေါ်မှာ PR ရှိတဲ့ပုံမှာမူတည်ပြီးတော့အဲ့လိုချက်ချင်းတို့မချင်ရနိုင်တာပြောင်းလို့ပြောရတာတခုပဲရှိပါလေအသေးချက်ကတော့အကောင်လုံးတို့ကဖက်ဒရယ်ပြည်ထောင်စုဘူတော်ဘုဆာအလုံးကထောက်ခံပြတာဖြစ်ပါလေလို့ပြောချင်ပါလေ
နောက်တစ်ခုဒီအင်အားစုတစ်ခုအနေနဲ့အိန္ဒိယချင်းတရုတ်နိုင်ငံရဲ့အဲဂျာဝင်ပုပေါ့နော်ဒီအာဆီယံပြင်ပမှာမှဒီအိန္ဒိယချင်းတရုတ်နိုင်ငံလည်းချုပ်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေပေါ့ဩဇာတက်ရောက်တာရှိပါတယ်အဲ့တော့ဟိုတစ်ဖက်မှာလည်းတရုတ်ကခုနောက်ပိုင်းမှာဆိုရင်စစ်ကောင်စီနဲ့ဆိုရင်ဒီတော့တတွေ့ဆက်ဆံလာတာရှိပါတယ်ဗျ။အဲတွေ့ဆုံဆွေးနွေးလုပ်ငန်းစဉ်ဆိုရင်ဩဒီတရုတ်နိုင်ငံကတာဝန်ရှိသူတွေထိတွေ့ဆက်ဆံမှုတွေရှိပါသလား
။ကျွန်တော်တို့ရဲ့နိုင်ငံခြားရေးမူဝါဒမှာအင်္ဂလိပ်နိုင်ငံတွေကအင်တာဂျီတဲ့လို့ကျွန်တော်တို့သတ်မှတ်ထားပါတယ်။အဲဒီ policy တိုင်းကျွန်တော်တရုတ်နိုင်ငံရောအိန္ဒိယရောထိုင်းတို့ကျွန်တော်တို့နဲ့နေဆက်ဆက်ဆက်နေတဲ့ဘင်္ဂလားဒေ့ရှ်ရောအခုဘောနောတတိယအင်တာရေးကြည့်တယ်သူတို့လည်းအဆင်ပြေအောင်ကျွန်တော်တို့ပေါင်းတင်ဆက်ဆံမယ်သူတို့ရဲ့အကျိုးတွေကိုလည်းကျွန်တော်တို့ကအမြဲတမ်းကြည့်တယ်ဆိုတဲ့ဟာနဲ့ကျွန်တော်တို့ဆက်ဆံပါတယ်အထူးဖြင့်တရုတ်နိုင်ငံဟာအင်းနီချင်းမိုင်ပေါင်းများစွာဆက်ဆံနေတာလည်းရှိတယ်တမိုင်းအကြောင်းတွေကလည်းကျွန်တော်တို့အိုးနှစ်ပေါင်းများစွာပဲနဲ့ထိတွေ့ဆက်ဆံနေတဲ့နိုင်ငံဖြစ်တဲ့အပြင်ဒီအချိန်မှာသူကစီးပွားရေးရလည်းတော်တော်အားကောင်းတဲ့နိုင်ငံနိုင်ငံကြီးရလေဩဇာကြီးတဲ့နိုင်ငံဖြစ်နေပြီဆိုတော့ကျွန်တော်တို့ကပုံပြီးသတိထားပါတယ်သူနဲ့ကကျွန်တော်တို့ဒီမျိုးစုံနဲ့ကျွန်တော်တို့အမြဲတမ်းချစ်သက်ဆက်ဆံပါလေသူတို့ရဲ့အနေထားသူတို့ရဲ့ခံယူချက်သူတို့သဘောထားအမြင်တွေကိုလည်းကျွန်တော်တို့အမြဲတမ်းလေ့လာသုံးသပ်နေတာရှိပါတယ်ကြေခတ်နေတာရှိပါတယ်အရင်တော့ကတော့သူချင်တာတော့စစ်ကောင်စီပဲနိုင်တယ်ဆိုတဲ့ပုံစံမျိုးနဲ့သူလုပ်ခဲ့ပေါ်ရပါမယ်ခုနောက်ပိုင်းတော့အဲ့ဒါတွေလည်းရွေးလျောလာတယ်လို့မြင်ပါတယ်အခုနောက်ပိုင်းမှာလည်းသူ့မှာအစ်စကောင်စီကိုပုံပေးဖေဗာပေးတယ်လို့ဖြစ်လာတာက NDA ဆက်လာတဲ့အတွက်ကြောင့်ဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်အခြားနိုင်ငံတွေလိုပေါ့သူတို့ကတိတ်တိတ်စိတ်တိတ်စိတ်တိတ်တမ်းမှနေပဲဆက်ဆံတယ်ဆိုတာကိုနားလည်လို့ရှိထားတာ ဖြစ်ပါတယ်ကျွန်တော်တို့ကတော့ဒီလူလူထုရဲ့အားလုံးလူလာတဲ့ပုံစံမျိုးနဲ့သွားမှာဖြစ်ပါလေတဲ့ကြောင့်ဒီနိုင်ငံနဲ့ဆက်ဆံရေးရောနိုင်ငံတကာနဲ့ဆက်ဆံနေပါဒီလူလူတွေဆန္ဒနဲ့အမြဲတမ်းအလေးထားပြီးတော့ကျွန်တော်တို့လုံဆောင်နေတဲ့အစိုးရဖြစ်ပါလေ
ဟုတ်ကဲ့တွဲဆောင်ဆွေးနွေးနဲ့ပတ်သက်ပြီးတော့နောက်ဆုံးအပိတ်အနေနဲ့ဒီဟာတကယ်လက်တွေ့အဖြေတခုပြီးသောအဖြေဆိုပြီးတော့နိုင်ငံတကာဟောခုအာဆီယံပေါ့ကောကတစိုက်မမတ်ပြောကြတာရှိပါတယ်ဗျအဲ့တော့ဒီပုံမှာဆိုရင်သမ္မတကြီးအနေနဲ့ဒီကုန်းချုပ်ပတ်ချက်နဲ့တွဲဆောင်ဆွေးနွေးရလက်ရှိအခြေအနေမှာတကယ်အဖြေလားတကယ်ထွက်ပေါက်လားမြန်မာနိုင်ငံရဲ့အခြေအနေတွေထွက်ပေါက်ဖြစ်နိုင်လိုက်လား
အဲကျွန်တော်တို့အမြင်ကတော့ဖြေရှင်းတဲ့နေရာမှာနိုင်ငံရေးရဖြေရှင်းတယ်လို့ဆိုမှာပေါ့နော်တွဲဆောင်ဆွေးနွေးတာနိုင်ငံရေးရဖြေရှင်းတယ်ဒီဖြစ်ပါတယ်အဲ့ဒါကလူတွေဒုက္ခမလဲမဖြစ်ဘူးအသေးပြောက်နေတယ်ဆိုတော့နေလန်ဖြစ်ပါတယ်အဲ့လိုမျိုးသားနိုင်ငံတကာကရောစစ်ကောင်စီကိုချီအားပေးပြီးတော့လုံဆောင်နိုင်မယ်ဆိုတော့စစ်ကောင်ဖြစ်နိုင်နိုင်ပါတယ်ဒါမဲ့သူကတကယ်ကိုပြောင်းလဲဖို့စစ်ကိုရှိရမယ်ဆိုတော့လေလံတုံးတက်ရမယ်စစ်တပ်ကဘယ်တော့မှစကားကိုအမှန်မပြောပါဘူးအငြင်းလိုက်လိမ့်နေနေခဲ့တာအလုံးအသိဖြစ်ပါတယ်ဟောက်ကိုရအဲဆက်ဆက်ချင်းအချက်တည်းဖြစ်လာတော့ဦးဆယ်မှာရုပ်ောက်ပဲလုံးပစ်လိုက်ပါတယ်အဲရုပ်ောက်ပဲကိုဖြတ်တယ်အခုတော့2020မှာလည်းသူတို့မရှုမလာရှုံးလာတဲ့ကအာဏာပြန်သိမ်းတယ်ဒါတော့မှဂတိမတိတာဖြစ်ပါတယ်ဒါကြောင့်လို့ကျွန်တော်တို့ကတော့သူတို့ရဲ့ဟိုဂတိတည်နိုင်အောင်ထိုးဆိုတာပေါ့နော်ပထမစလို့ကချင်းချင်းနိုင်လို့သူကပြန်ပြီးတော့ခြုံထွက်မတော့အောင် action ပဲအဲ့ဒါကိုပြောတာဖြစ်ပါတယ်အဲ့လိုမျိုးလုပ်နိုင်တယ်ဆိုတော့အလုံးကအကောင်းဆုံးပါပဲဒါမဲ့သူ့ရဲ့စိတ်နဲ့စိတ်ထားကိုပုံမှန်ဖြစ်အောင်ကျွန်တော်တို့လှုပ်ဆောင်နိုင်ဖို့ကတော့အင်မတန်ကြီးရေးကြည့်ပါလေသူကတော့သူကတော့ရိုးသွနေတဲ့အာနာယူဖြစ်တဲ့ကြောင့်အင်လာမခမရခက်ပါလေလို့ပြောချင်ပါတယ
်ကိုချင်းကြီးရဲ့ဆက်သွယ်မြင်ပြန်ခဲ့တာပါအခုတော့တမ္ပရာကြီးစီကနေရခိုင်ကိုဒုက္ခသည်စခန်းချင်းနေတွေတွားကြည့်အောင်ပါတခိုင်မှာဆေးဝါးတယ်ယူခွင့်နဲ့ခီးသွွာလာခွင့်တွေကိုစစ်ကောင်စီကကန့်တတ်ထားတာကြောင့်လည်းရာသီတုပ်ကွေးပို့ပြီးအဖြစ်များနေပြီးကြမ်းမိုင်ဆော့ရှော့မှုရဖို့ခက်ခဲရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ကအခုလိုပြောပြပေးပါမယ်
။မိုးခါမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုများတဲ့ရခိုင်ပြည်နယ်အတွင်းကရတိတောင်မြို့နယ်မှာစစ်ဘေးဒုက္ခသည်စခန်းတွေအပါအဝင်လူတော်တော်များများရာသီတုပ်ကွေးဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ရတိတောင်မြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတစ်ခုမှဆိုရင်ကလေးတွေနဲ့တက်ကြီးရွယ်အိုတွေတော်တော်များများရာသီတုပ်ကွေးဖြစ်နေကြတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ်
။တော်တော်များများကိုဖြစ်နေကြတာကလေးတွေတက်ကြီးရွယ်အိုတွေတော်တော်များများကိုဖြစ်ကြဒီမှာနေရာလည်းအရင်ချင်းကျတဲ့တန်ရှင်းမှုလည်းမရှိဘူး။ပြီးလို့ရှိရင်လည်းဘယ်လိုကြောင့်လဲပိုကားအလုံးကာလမပြေလေတော်ရဲလုပ်တဲ့အရင်နောက်ကြတာကို
မောခဆိုက်ကလုံးမုန်တိုင်းတဲ့အကြီးကျန်ခံခဲ့ရတဲ့ရခိုင်ဒေသကနေရာတော်တော်များများမှာတောက်တုံးရေမတန့်ရှင်းတာလုံခြုံတဲ့အမိုးအကာမရှိတာတွေကြောင့်ဒီအပိုင်းရာသီတုပ်ကွေးဖြားနာမှုတွေနဲ့တခြားရေကြောင်းဖြစ်တဲ့ရောဂါတွေအဖြစ်များနေတာတွေ့နေရတယ်လို့မုန်တိုင်းတဲ့တင်မျိုးနဲ့တချို့ကကျေးလက်ဒေသတွေမှာအခမဲ့ကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့ဆရာဝန်တူဦးကလည်းပြောပါတယ်
ဒီရမတန်တွေကိုသူ့ရေရတော့အခက်ကြီးရှိနေတော့ပေါ့ဆိုတော့ one shot just ဖြစ်တာတည်းရှိရယ်ဆိုလို့ရှိရင်သမကြီးကျွန်တော်ပြန်တွေ့နေရတာကတော့မများလေးဖြစ်ပါတော့ငါပြန်နဲ့ပတ်သက်ပြီးတော့တော်တော်လေးပြန်တွေ့နေရတာရှိရယ်ဗျာ
မုံတိုင်းလွန်ကာလမှာစားနဲ့ရိတ်ခါမလုံလောက်တာနေထိုင်ဖို့အဆောက်အဦတွေမရှိတာတွေအပြင်ငွေကြေးမရှိတာတွေကြောင့်ဆေးဝါးကုသမှုခံယူဖို့အခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ်အဲ
ဆေးရုံတင်နိုင်မဲ့သူတို့မှလည်းငွေကြေးကမရှိဘူးအဲ့လိုပြင်မဆေးတွေကိုပဲတောင်းရတယ်ပြီးလို့ရှိရင်ဒီ MSF ကဖွင့်တဲ့ဆေးကန်းတွေကိုတောင်းရတယ်အဲ့လိုမသက်သာဘူးပြင်ကဘလို့ဆေးကန်းဒီဆေးဆိုင်တွေကဆေးတွေကိုဝယ်ပြီးတောင်းကြတော့ညားတယ
်ရခိုင်ဒေသကမြို့နယ်တော်တော်များများမှာရာသီတုပ်ကွေးအဖြစ်များနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတုံ့ပြန်ဖြေကြားမှုတစုံတရာမရှိသေးပါဘူးရခိုင်မြောက်ပိုင်းမှာဆေးဝါးတဲယူခွင့်တွေကိုစစ်ကောင်စီကလုံးဝတားမြစ်ထားတာကြောင့်အခမဲ့ကျမ်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေအနေနဲ့လည်းမုံတိုင်းတန်တင်ဒေသတွေမှာတွားရောက်ကူညီပေးတဲ့အခါအခက်ကြုံနေကြရတယ်လို့ဆရာဝန်တူကပြောပါတယ
်ဆေးဝါးမပြောနဲ့ဘောနော်ကျွန်တော်တို့စားမယ့်အခါတွေအခြားကျင်းကျေးတိမဲ့ပြည့်စည်တဲ့အတော့မှာကျွန်တော်တို့ကဒီအခက်ကဘောနော်ဒီပြည်လို့ပါလို့ကြားတယ်ခွင့်ပြုချက်တွေပါစောင့်ရတာကြီးအဲ့လိုမျိုးမရဘူးဆိုတော့ပြည်လို့မရဘူးဘောနော်ဆေးဝါးစင်တော့ပို့ဆိုးတယ်ပေါ့ကျွန်တော်ဆေးဝါးစင်တော့ဒီပြည်ယူလို့မရတဲ့အပိုင်းမှာရှိတယ်
လက်ရှိအချိန်ဒီမုံတိုင်းတန်တင်ရခိုင်ဒေသတွေမှာစစ်ကောင်စီရဲ့တားမြစ်ကန့်သက်ချက်တွေကြောင့်ဒေသခံတွေစာဝတ်နေရေးအခက်ကြုံနေကြရသလိုပြည်တွင်းပြည်ပလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့ကူညီထောက်ပံ့ပေးရေးနဲ့ခီးသွားလာခွင့်တွေလည်းတားမြစ်ပိတ်ပင်ခံရဆဲဖြစ်ပါတယ်ခင်ဗျာ
ရခိုင်စစ်ဘေးဒုက္ခသည်စခန်းအခြေအနေကိုကိုစံကျော်ကတင်ပြခဲ့တာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လက်ပြီးသတင်းနောက်မှစုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းတော်စတဲ့အပတ်စဉ်ကာတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့သတင်းနောက်မှစုနဲ့စကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်ဒီမိုကရေစီတောင်းဆိုတဲ့လက်နက်မဲ့ပြည်သူလူထုဟာလက်နက်ကင်တော်လိုင်းလမ်းကြောင်းကိုရွေးချယ်ခဲ့ကြပါတယ်။အထူးသဖြင့်ချင်းမကွေးနဲ့စကိုင်းဒေသကကျေးလက်ပြည်သူတွေပါစစ်တပ်ကလည်းအဲ့ဒီဒေသတွေကိုရေလံစစ်စီရင်ရွာတွေကိုမီးရှို့လေကြောင်းကဘုံကျဲတုံ့ပြန်ခဲ့တာကြောင့်ရွာသူရွာသားတွေဟာအိုးအိမ်စွန့်ပြီးထွက်ပြေးခဲ့ကြပါတယ်။ဒေသမှစုတွေကိုကိုသားညူဦးကအခုလိုတင်ပြထားပါတယ်။
ပါရွှေပြောင်းနေထိုင်သူအများစုကသူတို့ရဲ့ကြီးရွာတွေစီကိုပြန်ကျင်တဲ့ဆန္ဒရှိကြပြီးမြဲလက်တွေမှာပြိပခါတွေဆက်ပြီးတော့ဖြစ်နေတာမလို့ပြန်လဲအခြေချနေထိုင်ဖို့အလန်းဝေးကွာနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြောထားပါတယ်စစ်အာဏာသိမ်းထားတဲ့နှစ်နှစ်ကျော်ကာလထဲမှာကချင်း၊ကရင်နီ၊ကရင်ချင်း၊မွန်၊ရခိုင်၊ရှမ်းပြည်နယ်နဲ့ဒီရန်ကုန်၊ပဲခူး၊မန္တလေး၊မကွေး၊စကိုင်း၊တရင်းလာကြီးအဲ့ဒီဒေသတွေအားလုံးမှာလေကြောင်းတက်ခိုက်မှုနဲ့လက်နက်ကြီးလက်နက်ငယ်တွေကြောင့်ဘာသာရေးအဆောက်အအုံပေါင်း190ကျော်ပျက်စီးခဲ့တယ်လို့အပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ဥပဒေပညာရှင်များကော်မရှင် ICG ရဲ့အစီအစဉ်စာမှာဖော်ပြပါရတယ်။အဲ့ဒီထဲကဘာသာရေးအဆောက်အအုံ158ခုကမြန်မာစစ်တပ်ရဲ့လက်ချက်ကြောင့်ထိခိုက်ပျက်စီးခဲ့တာလို့ဆိုပါရတယ်။လေကြောင်းတက်ခိုက်တာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာနဲ့စစ်ကောင်စီရဲ့နေမြေရှင်းလေးမှာဒေသခံလူနေအိမ်တွေမရှိခံရတာလဲနေစဉ်လိုလိုဖြစ်နေတယ်လို့ဒေသခံတွေကပြောပါရတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လိုင်းအင်အားစုတွေကြားစီးတင်းမာနေတဲ့ဒေသတွေထဲမှာစကိုင်းတိုင်းကအဓိကပါပါတယ်။စကိုင်းတိုင်းရိမှန်ပင်ခရိုင်ဆလင်းကြီးမြို့နယ်ကကြီးရွာတွေမှာစစ်ကောင်စီရဲ့နေမြေရှင်းလင်းရေးကြောင့်နေအိမ်မရှိခံရပြီးတော့ဒေသခံတွေထွက်ပြေးနေကြရတာချိန်ကာလတစ်လကျော်ကြာလာပြီလို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရွာတွေဝင်နေပြီးတော့ရွာတွေကနေအိမ်တချို့ကိုမရှိတာတွေကြောင့်ဆလင်းကြီးမြို့နယ်ထဲမှာရှိတဲ့ညောင်မကြီးကြီးရွာဒေသခံတွေရွာလုံးကျွတ်ထွက်ပြေးကြရတယ်လို့ရွာနီးစပ်မှာနေထိုင်သူတွေပါထွက်ပြေးနေကြရတယ်လို့ကုညီနေသူတွေကပြောပါတယ်။စစ်ဆောင်နေသူဥယေကလည်း 8,500 ဝန်းကျင်မှာရှိနေတာပါ။တချို့ကတော့ရွာလေကွင်းထဲမှာပဲဖြစ်တယ်လို့နေရတဲ့အခြေအနေမှာရှိတယ်လို့စစ်ဆောင်နေကိုကူညီပေးနေတဲ့အညာပြတိုင်းတောင်များအဖွဲ့တာဝန်ရှိသူတွေကပြောပါတယ
်။စစ်ဆောင်နေကတော့ဒီအမတော်တော်ချိန်နေတာသူတို့ကလည်းဒုမီတိုင်းကြီးပြေးလာတာဆိုတော့ကြတော့အခုဆိုလို့ရှိရင်တော်တော်လေးရက်ကရှည်လာပြီပေါ့။အဲ့ညမှာကျွန်တော်စားရေးတောက်ရအတွက်လည်းတချို့ဆိုင်ခက်ခဲဖြစ်နေရပေါ့နော်။ဒီစစ်ဆောင်စခန်းထဲမှာမဟုတ်ဘဲနဲ့ဒီတန်းတိုင်းဒီလေကွင်းမြင်းနေမှာတွားရောက်နေတဲ့သူတွေဆိုလို့ရှိရင်ပို့ဆိုးတာပေါ့ဗျာဒီစားရေးတောက်လာအတွက်ခက်ခဲဖြစ်နေကြတယ်မိုးရွာရင်လည်းဒီမိုးမလုံးတဲ့အတွက်ကြောင့်မလို့ဒီလေကွင်းမြင်းမှာနေရတဲ့အတွက်ကြောင့်ဟိုခက်ခဲရတော့ဖြစ်နေရဗျဟုတ
်စကိုင်းတန်းတွင်ထိတွေ့တိုက်ပွဲမရှိတဲ့နေရာတွေမှာလဲစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ရွာတွေကိုဝင်ရောက်နေတာမို့လို့ဒေသခံတွေအဖို့ဒီလုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်ယာယီပြေးလွှားနေတာကနေပြီးတော့တချို့ကတော့ပြန်စရာနေမရှိတော့လို့စစ်ဆောင်နေရတာနှစ်နှစ်ဝန်းကျင်လောက်တောင်ရှိလာပါပြီစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကအကြီးဆုံးစစ်ဆောင်စခန်းတစ်ခုမှာလဲကလေးငယ်တွေအပါအဝင်စစ်ဆောင်သူဦးရေက2000နီးပါးရှိပါတယ်။အဲဒီမှာဆန္ဒရေးခါပြလတ်နေပြီးတော့ရေအခက်ခဲလေးကြုံနေရတယ်လို့ကလေးမြို့ကစစ်ပေးဆောင်တွေကိုကူညီပေးနေသူကိုသူရင်စင်ကပြောပါတယ
်။လက်တလောအချိန်မှာကတော့ကလေးနယ်မှာဆိုတော့အကြီးဆုံးစစ်ဆောင်စခန်းပေါ့နော်။ရေရှင်စစ်ဆောင်စခန်းပေါ့။ရေရှင်စစ်ဆောင်စခန်းတို့ကြီးပြရကဖြစ်တယ်။ရွာလုံးကျမိရှုခံရတဲ့အချိန်မြင်နဲ့ကြုံတွေ့ထားရကြ။အစစ်ဘေးဆောင်ရရလည်းကျွန်တော်တရွာလုံးပေါ့နော်တောတောင်ထဲမှာအားလုံးကြောင်းချေကမှာစစ်ဘေးဆောင်ရနှစ်နှစ်ပြည့်တော့နေကြရစ်ခါပိုင်းပေါ့နော်အဓိကဆန်ပေါ့ဗျာဆန်ပြက်လက်မှုနဲ့ငါးလပိုင်းစကရေဆန်ပြက်လက်မှုနဲ့ကြုံတွေ့နေရကြရေရှင်စစ်ဆောင်စခန်းဆိုရင်ကျွန်တော်ရင်းအင်တိုင်ရှားပါးတွေကရေရမ်းခက်ခဲတဲ့စစ်ဘေးဆောင်စခန်းဖြစ်တယ်ရေတွင်းတွင်းတော်မှကျွန်တော်တို့ရေတွင်းကိုကျွန်တော်တို့ရေဆုပ်စစ်နဲ့အသုံးပြုပြီးခါမှသာကျွန်တော်အသုံးပြုရတဲ့အချက်တွေမရှိနေကြဘ
ူး။အာဏာသိမ်းထားတဲ့အချိန်ကာလတွေမှာဒေသတွင်းထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကလေကြောင်းပစ်ခတ်တာကြောင့်လူနေအဆောက်အုံနဲ့ဘာသာရေးဖိအားကြောင်းကနေပြင်လူထိခိုက်သေဆုံးတဲ့အထိပါကြုံနေရပါတယ်။စကိုင်းတိုင်းကော်လင်းမြို့နယ်က ကျော်စီရရက်ကွက်မှာပြီးခဲ့တဲ့ဂျွန်လ30ရက်နေ့ညအချိန်မှာလက်နက်ကြီးကြောက်ပြီးတော့ပောက်ကွဲလို့အသက်9နှစ်အရွယ်ကလေးငယ်တဦးပါဝင်ဒေသခံ4ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတန်းနေကပြပခဖြစ်စဉ်တွေကြောင့်ဒေသခံတွေကြောက်လန့်ကြထွက်ပြေးနေရချိန်မှာသူကတော့မြန်မာအိန္ဒိယနယ်စပ်အထိပါရောက်သွားပါတယ်။အခုလဆိုပိုင်းတော့ကတော့ဒီနှစ်နိုင်ငံနယ်စပ်မှာတရားမဝင်ဖျက်ကျော်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယကာကွယ်ရေးအတွင်းဝင်နဲ့မြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးပါဝင်တောင်းရှိသူတွေတွေ့ဆုံပြီးတော့ဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယရှေ့မြောက်ဒေသတွေဝင်ရောက်ခုလုံနေတဲ့မြန်မာဒုက္ခတွေကထောင်ထဲချပြီးတော့ရှိနေတာပါ။အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့လက်နက်ကင်တော်လိုင်းလှုပ်ရှားမှုမှာတစ်ဖက်ပြစ်ပကကြားပြည်သူတွေလည်းထိခိုက်ကြရပါတယ်။ဒီလိုထိခိုက်မှုတွေနဲ့နေစရာမင့်နေတဲ့ဖြစ်ပျက်တွေကိုရင်ဆိုင်ရတာအချိန်ကာလကြာလာတာနဲ့အမျှအာဏာရှင်တော်လိုင်းရေးပေါ်မှာအားပြော့မသွားဘဲနဲ့အတူပူးပေါင်းပါဝင်ပေးကြဖို့ဒီစကိုင်းတိုင်းတွေကဆရာနာရှင်တော်လိုင်းရေးမှာပါဝင်နေတဲ့လူငယ်တူကတောင်းဆိုပါတယ်။
ကျွန်တော်တို့ရန်သူကရန်ငါပြတ်ပါတယ်ရန်သူသူ့လို့သူလောက်တာပြည်သူတွေအနေနဲ့ဒီစိတ်တွေငြိမ်းရိုင်းပါဖို့ဒီစခန်းသိမ်းပွဲကြောင့်ဒါမျိုးဖြစ်တယ်ဒီကြားတွေတိုက်လို့ဒါမျိုးဖြစ်တဲ့သူအမြင်မျိုးတွေမမြင်မနဲ့တော်လိုင်းရဲ့သဘောတရားဒီတိုင်းရှိတယ်စိတ်ရဲ့သဘောတရားကဒီတိုင်းရှိတယ်နောက်ကျတော့သူတို့ရုံမာတို့ပြည်သူတွေခြောက်ခြားစွာနဲ့နေထိုင်ရတယ်ပေါ့နော်ဟောအကြောက်တရားတွေနေထိုင်ရတယ်ဆိုတော့ဟောအတိအဲ့ဒီလိုပါစီလေဒီကိုဘတ်တော်လည်းဘတ်တော်သားလေးကိုဟိုညိုညင်းနေတဲ့သဘောတရားတွေစိတ်ွက်စီမဲ့စိတ်နေစိတ်ထားတွေမမွေးယူဘဲနဲ့ဒီတော်လည်းဆိုတဲ့သဘောဟာအစ်ရဲ့အနေထားရုံညာဒီတိုင်းဖြစ်အောင်ပါပေါ့နော်အဲကြောင့်အဲ့ဒီအခြေအနေဒီကြော်ဖြတ်ပြီးတော့ဟိုလုံရောက်ဖို့အတူယုံထားပြီးတော့စီစီတုံးတုံးနဲ့တော်လာပေးကြပါလို့ပြောချင်ပါလေ
မြန်မာနိုင်ငံမှာတော့ကာလရှည်ကြာပြည်တွင်းစစ်တမ်းကြောင့်အခုချိန်ထိနေရမပြန့်နှံ့သေးတဲ့သူတွေဟာအခုတစ်ခါမှလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကိုင်ပြပခအခြေအနေကြောင့်နေရပြန့်နိုင်ဖို့အလန့်ဝေးကွာလာပါတယ်။ထပ်တိုးလာတဲ့စစ်ပီးရှောင်ဒုက္ခတွေကလည်းရှိလာနေပါတယ်။နှစ်ဖက်တိုက်ပွဲကြောင့်မလို့ပြည်လွှားနေရသူတွေနေအစီပြောင်းနိုင်ဖို့ခက်ခဲနေပြီးတော့အိုးအိမ်မကွာနေထိုင်နေသူတွေကလည်းတိုက်ပွဲကြောင့်လမ်းခီးသွားလာခြင်းပုံမှန်မဖြစ်လို့တချို့ကရိတ်ခါပြတ်လက်တဲ့ဒဏ်နဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုကြုံတွေ့နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှလည်းပြန်ဆက်လိုက်ပါရခင်ကျွန်တော်သားမျိုးပါပဲ
ကိုသားညူရဲ့သတင်းတော်မှတ်စုပါအခုတော့စီးပွားရေးကြောင်းဆက်ကြအောင်ခင်ဗျမြမစစ်ကောင်စီရဲ့တမ်းမြစ်ကတတ်ချက်နိုင်ငံခြားငွေလဲလဲမှုပြက်စစ်မီးပြတ်တောက်တာတွေကြောင့်နိုင်ငံရဲ့စီးပွားရေးတက်ဖို့အဟန္တာဖြစ်ရတယ်လို့ကမ္ဘာဘဏ်ကပြောလိုက်ပါတယ်။မြမစီးပွားရေးရှေ့ရဲ့အလားအလာကိုဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိငီထိုက်ကအခုလိုတင်ပြထားပါတယ
်။မြန်မာနိုင်ငံရဲ့စီးပွားရေးလက်ပတ်မှုအတက်နှီးနေတာကိုဖော်ပြထားတဲ့ Fragile Recovery အခြေမခိုင်တဲ့ပြန်လည်နလန်ထမှုလို့အမည်ပေးထားတဲ့ကမ္ဘာပံအစီရင်ခံစာကိုဇွန်လကုန်ပိုင်းမှာထုတ်ပါတယ်2023ခုနှစ်စက်တင်ဘာလအထိမြန်မာနိုင်ငံရဲ့ GDP ပြည်တွင်းအတည်ပြုထုတ်လုပ်မှုက300ခန့်နှုန်းတိုးလာမယ်လို့ခန့်မှန်းထားပေမဲ့ COVID-19 နဲ့ဆီယနာသိမ်းမှုမတိုင်ခင်ကရှိခဲ့တဲ့အခြေအနေနဲ့ရှင်ရင်100ခန့်နှုန်းလောက်ပြောင်းနေစေဖြစ်ပါတယ် GDP တက်လာမယ်ဆိုတဲ့ကမ္ဘာပံရဲ့ခန့်မှန်းချက်ကိုတော့စီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုရှင်းပါတယ်
တကယ်သူပြောတဲ့အတိပဲအပြည့်ဆုံးကကာလာဒိုလေးတွန်းမှာ6လတွန်းတော့ 3% ကဏ္ဍအရ GDP တက်တယ် GDP တက်တိုင်းတိုင်းပြည်ဆိုရတက်တာမဟုတ်ဘူးအဲ့ဒါလေးတချို့ကြတော့နည်းနည်းလေးရှင်းဖို့လိုတယ်တိုင်းပြည်ပြည်တိုးတက်မှုတိုင်းတာကြီးတဲ့ကဏ္ဍထဲမှာမှန်တဲ့ GDP သည်နော်အဓိကစံနှုန်းပဲဒါပေမဲ့ GDP တခုရဲ့ကြီးလို့မရဘူ
းမြန်မာနိုင်ငံမှာ2023ခုနှစ်ပထမ6လပတ်အတွင်းစီးပွားရေးအခြေအနေတွေတည်ငြိမ်မှုရှိပေမဲ့စီးပွားရေးလုပ်ငန်းတွေမှာစိန်ခေါ်အကဲဆန့်ချက်အများအပြားဆက်လက်ကြုံတွေ့နေရပြီးမိသားစုဝင်ငွေအနှဲ့ချက်ဆက်ရှိနေပြီးစန်းနရိတ်ခါလုံခြုံရေးအခြေအနေကပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့အစီရင်ခံစာကထောက်ပြပါတယ်။နောက်တစ်နှစ်နှစ်နှစ်အတွင်းမြမစီးပွားရေးဟာတဖြည်းဖြည်းချင်းကြီးထွားမယ်လို့ခန့်မှန်းပေမဲ့အိမ်တောင်စုတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ငန်းကြီးတွေကြားမှာဖွံ့ဖြိုးမှုအကျိုးအမြတ်ခွဲဝေမှုမညှိမျှဘူးလို့ထောက်ပြပါတယ်။2022ခုနှစ်အတွင်းကငွေကြေးဖောင်းပွမှု 18.3 ရာခိုင်နှုန်းရှိခဲ့ရခဲ့နေအခု2023ခုနှစ်စက်တင်ဘာလအထိတော့ငွေကြေးဖောင်းပွမှုက14ရာခိုင်နှုန်းကိုရော့ကျလာမယ်လို့ခန့်မှန်းထားပြီး2024ခုနှစ်မှာထပ်ပြီးကျမယ်လို့ခန့်မှန်းပါတယ် Mujie Paupua Mune, Layoni Dui Pisi Me, Loka Laza, Domia Nina Mio, Yamanangama, Machida, Chini Chow, Pidu Luruye, where you don't swan I move, Jasin, Dome, Checka, Soyensia, Pitte, Lo, America, Chisa, Siboye Pinashi, Usain Tiga, Taupia Bade.
Siwai Pinya, the Voya, Nangania, Siwai to them, Loja Kama, a tiny dad could she, she do, inflation, Lakan, Ubama, two was and Lakan.
အဲ့တော့မှာသူကထိုးထိုးသူဆွဲဆောင်မှုရှိမှာဒါပေမဲ့အကြက်ပြန်လို့ရတယ်အဲ့တော့တက်တာဒဇိနှုံးကိုဒီကဝင်ဝင်နဲ့ပြန်ကြက်ဆိုသူကအခုမေကာသူတိတိုင်းညာကိုစင်းတော့တက်သွားတယ်ဘာအိတ်ကွာဖိုင်လာမသိလောက်သမားတွေကိုကျွန်တော်ဈေးတက်တူပေးတယ်သဘောအဲ့လိုခိုမာတိုးမပေးနိုင်ရှေးရှောက်ကျုံရနိုင်တဲ့အန်ဒီယတွေထဲမှာတော့ပြိပခါတွေပို့ပြီးတော့ဆူရလာနေတဲ့အချက်လျှက်စင်ပြီးပြတ်တောင်းမှုအလု Sarima, Sankalong Mukada Chow, Tika, Yasiamu Dihasuyenle, Yamanangaha, the Bawa Bidan, Kanayim Shirago, Tapiro, Bolunzide, to Popiavade. The chain emma, Muka, Sankalong Tante, Ditari, a dre, Nangandaka, Kuni, Winyo Quimule, Sikausika, Ganta Tazepi Chow, Gula, Damgaga, Piobade. Kula Damga Ludaje Sana Kunimu Sayayo Biokunyaga Akulu Biobade.
This decision is a devastating setback for more than one.
Lame Drimba Dwe Ladi Dwe, Jakami Neringa, Lubam the Dancho Zigo Kunina Ye, Piercian Tare Gesa Dwe, a G Ije, Hanta Piside, Lubioke Raba. The Chainama Vesiana Demu now by announcing and Dwe, Siboye Yadaka, Beso Mudrinele, Sapiro Yin Sai Niabade. American Pirasu Ye Kuna so Myama Po Dan Kamuha Do Deb Chitumuji Pse Gula Dam Kaye Myama Sanya Atu Kozile Thomas Andrews Ka Pyobade.
The United States has put sanctions on the Myanmar Foreign Trade Bank and the Myanmar Investment.
Myama Nengen Ja Kongdwe Mu Ban Myama Yin Ni Myon Nan Mu Ne Kutan Yawwe Ye Ban Do Ko American Ga Dan Khat Lai Da Ha Do Deb Mu Ji Phit Par De Tu Tu Ka Pyo Khe Da Ba. Yamapo, ye you, Dankamurigo, Dingy, the new tear, Puba, Sambia Chabule, Tuga, Taito Niraba. Covid 19, Siana, Demu, now by Zetai, Jasin, Lani, Dem, Yama, Siwaye, Kangai, Mama, Pianlen, Nelantula, Nayema, Nangandakaya, a good niga, ye chide, Siwaye, Pinashin, Usay, Tiga, Shum Yamade.
Nanganda Nanga, Siwaye, put up from you, loaded come a time, you don't machine, Siwaye policy, Mamulure. အသေးလေးနဲ့ဆက်ရအစီဝိုင်းပေါ်လစီမှာဖစ်စကယ်ပေါ်လစီနဲ့မော်ဒရီပေါ်လစီအဲ့ပေါ်လစီကအမြဲတမ်းယူကြည့်တိုက်ပြီးတင်ရောက်သွားတယ်အဲ့ဒါတွေကိုသူတို့ခုမလုံနိုင်ဘူးတတ်ချက်ပြန်ရမှာဟာတွေနောက်တစ်ခုနိုင်ငံရေးနဲ့ပတ်သက်ပြည်တော်နိုင်ငံကအခုဆက်ပြေနေတာဆက်ပြေသွားတဲ့အခါအခုချုပ်ချုပ်ကြနေပြီကြားတဲ့အခါမှာဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာရဲ့ပံ့ပိုးမှုနဲ့နိုင
အစိုးရဆုံးရိုက်ခတ်တက်ရောက်ခန်းစားနေရတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာကမ္ဘောဒီးယားလာအိုဆိုင်ရာညွှန်ကြားရေးမှူးမာရီယန်ရှာမန်ကကြေညာချက်မှာပြောဆိုထားပါတယ်မိသားစုတွေရဲ့ထွက်ကြုံဟာဆိုရင်ပိုက်ဆိုင်မှုတွေမဖြစ်မနေရောင်းချနေရပြီးငွေချေးရတာဒါမှမဟုတ်လည်းအသုံးစရိတ်ချူးချံချွေတက်ရတာပိုပြီးများလာတယ်လို့လည်းပြောပါတယ်ဒီထဲမှာဆိုရင်ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေလည်းပါဝင်ပြီးဒီလိုချိုးချံချွေတရတဲ့အနေအထားကြောင့်ရေရိုလူမှုဘဝတာယာမှုကိုထိခိုက်ရုံနဲ့မဟုတ်ဘဲရေရှည်ဝင်ငွေအတွက်ပါထိခိုက်စေမယ်လို့လဲကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင
်မတ်တင်တိုင်းတင်ပြသွားခဲ့တာပါအမေရိကန်တက္ကသိုလ်တွေမှာ affirmative action လို့ခေါ်တဲ့လူနည်းစုဦးစားပေးစဉ်းစားရေးမူဝါဒအရလူမျိုးအသားအရောင်ကိုချိန်ပြီးခွဲထားတဲ့ကျောင်းဝင်ခွင့်ပေးနေတာဥပဒေနဲ့မညီဘူးလို့လွတ်တရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကမြန်မာနယ်ဝါးတွေကိုလူနည်းစုတွေပါဝင် affirmative action နဲ့မှအကျုံးဝင်သူတွေပေါ်ဘယ်လိုများတက်ရောက်မှုရှိနိုင်ပါလဲဘာကလေးတက်တို့ရှစ်တောင်အချဌာနကတိကကက်နက်ပေါင်ကိုမဆုမြတ်မုံကမင်းမြန်ပြီးလူမှုရှုခင်းအစီအစဉ်မှာအခုလိုတင်ဆက်ထားပါတယ်
အမေရိကန်ပြည်ထောင်စုမှာဒီအစဉ်လာအဖြစ်အလုပ်ကရနိုင်ဖို့တက္ကသိုလ်ကောလိပ်တက်နိုင်ဖို့အခွင့်အလမ်းနည်းပါတဲ့လူမှုအတိုင်းဝိုင်းတွေအတွက်ကိုဒီတက္ကသိုလ်တွေတက်နိုင်အောင်အလုပ်ကံတွေရကြအောင်လို့ဒီ affirmative action ဆိုတဲ့မူဝါဒကိုချမှတ်ထားပါတယ်ဒီမူဝါဒကိုအစိုးရယုံတွေအစိုးရတက္ကသိုလ်ကောလိပ်တွေမှာမဖြစ်မနေကျင့်သုံးကြတယ်လို့ဒီ ပုဂ္ဂလိကပိုင်တက္ကသိုလ်ကြီးတွေမှာလည်းဒီမူဝါဒအရာဒီလူမျိုးအသားအရောင်ပေါ်မှာအခြေခံပြီးတော့မှခွဲရမ်းတဲ့လက်ခံကြောင်းတက်ခွင့်ပြုထားကြပါတယ်။ဒါပေမဲ့ဒီလူမျိုးအသားအရောင်တစ်ခုတည်းပေါ်မှာအခြေခံပြီးတော့တက္ကသိုလ်တွေမှာဝင်ခွင့်ပြုနေတာဟာဥပဒေနဲ့မညီဘူးလို့နိုင်ငံရဲ့အစစ်အမြင့်ဆုံးဒီပြည်ထောင်စုတရားရုံးချုပ်ကဇွန်လ29ရက်နေ့တုန်းကဆုံးဖြတ်ချက်ချပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဒီမြန်မာနယ်ပွားကျောင်းသူကျောင်းသားတွေပေါ်မှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာနိုင်ပါသလဲ။ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ရဲ့ဒီတောင်အာရှနဲ့အရှေ့တောင်အာရှဌာနမှာမြန်မာဘာသာသင်ကြားပေးနေတဲ့ကတိကကက်နက်သွန်ကိုမေးချထားပါတယ်
။ကယ်လီဖိုးနီးယားမှာတော့သိအပြောင်းလဲရှိမှာလို့မထင်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့ကယ်လီဖိုးနီးယားမှာ1996ခုနှစ်တုန်းကသူတို့ကဟိုအဥပဒေ209 Proposition 209ဆိုတာကိုသူတို့နော်ဟိုအတီးပြုတ်လိုက်တယ်။အဲ့ဒီအတီးပြုတ်လိုက်တဲ့အတွက်ကြောင့်ကယ်လီဖိုးနီးယားမှာရှိတဲ့တက္ကသိုလ်တွေဆိုလို့ရှိရင်ကျောင်းသားတွေရဲ့ရှောက်တော်တွေကိုအကဲဖြတ်တဲ့အချိန်မှာပေါ့နော်သူတို့ရဲ့လူမျိုးဟိုထည့်ပြီးတော့စဉ်းစားလို့မရဘူးဆိုတာဥပဒေအရဒါသတ်မှတ်ထားတဲ့ကိစ္စဖြစ်တယ်ဒီတော့ကယ်လီဖိုးနီးယားမှာတော့သိအပြောင်းလဲရှိမှာတော့ထင်မှုပေါ့နော်ဒါပေမဲ့တခြားတက်သူတွေမှာဆိုလို့ရှိရင်တော့ဥပမာဟိုလူကုန်တန်းတိုင်းဝိုင်းကလာတာမဟုတ်တဲ့မြန်မာနယ်ပွားတွေနောက်ပြီးတော့ဒီတိုင်းသွားမယ်ဆိုလို့ရှိရင်၆ပန့်ကြီးမပေးလို့ရှိရင်အเจ้าဒီအထင်ကြီးတက္ကသိုလ်တွေကိုမတက်နိုင်ဘူးဆိုတော့အเจ้าတို့အเจ้าသားတွေအတွက်ကနည်းနည်းအခွင့်အလမ်းကအရင်ကတော့မရှိသလိုမျိုးဖြစ်လာနိုင်တယ
်ဒီအထင်ကြီးတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Harvard နဲ့ဒီမြောက် Carolina တက္ကသိုလ်တွေမှာဖြစ်တဲ့အမှုကနေပြီးတော့မှဒီတရားရုံးချုပ်ကနေဆုံးဖြတ်ချက်ချရတဲ့အထိဖြစ်လာတာပေါ့လေဆိုတော့ Harvard တက္ကသိုလ်မှာဆိုရင်အเจ้าဝင်ဝင်ရှောက်ထားကြတဲ့အထက်မှာအရှာနယ်ဝါရီဆိုလို့ရှိရင်တပင်ခွဲစားပြီးတော့မှကြောင်းတက်ခွင့်မပေးဘူးဆိုတော့ဆွဆွဲချက်နဲ့အမှုဖြစ်တာပါ။ဆိုတော့ဆွဆွားတော့ဆရာကဒီကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့တက္ကသိုလ်ရဲ့အကြောင်းကိုပြောပါတယ်။ဒါပေမဲ့ဒီအမေရိကန်တဝမ်းမှာရှိတဲ့တက္ကသိုလ်အများစုမှာဘလို့အချက်တွေကိုအခြေခံပြီးတော့မှကျောင်းဝင်ခွင့်လက်ခံလေးရှိပါလိမ့်ရှင့
်။ကျောင်းသားတွေကိုအမှတ်တွေပေါ်မှာအခြေခံပြီးတော့သူတို့လက်ခံလို့ရတယ်။နောက်ပြီးတော့သူတို့ပရာဟိကအလုပ်တွေပေါ်မှာအခြေခံပြီးတော့လက်ခံလို့လည်းရတယ်။သူတို့ကဘလို့နေရမျိုးတွေမှာရိုက်တာလောက်ခဲ့ဘူးလေလူအတိုင်းဝိုင်းတော့ဘယ်လိုအကျိုးပြုခဲ့ဘူးတလဲဒါမျိုးတွေလုပ်လို့ရတယ်နောက်ပြီးတော့ရှေးဆောင်လမ်းပြလုပ်ငန်းတွေသူတို့လုပ်ခဲ့ဘူးသလားလုပ်ခဲ့တဲ့နေရာမှာဘယ်လိုအောင်မြင်တာတွေရှိခဲ့ဘူးတလဲအဲ့လိုအမျိုးပေါ့နော်ဥမာဒုက္ခတဲ့စခန်းတွေမှာသွားပြီးတော့အကူအညီလုပ်ခဲ့ဘူးတယ်တို့ဘာတို့ဒါမျိုးကိစ္စတွေဆိုလို့ရှိရင်ထည့်သွင်းစဉ်းစားလို့ရတယ်ပေါ့နော်နောက်ပြီးတော့အထူးသဖြင့်ဘဝမှာအင်မတန်ကြီးကြီးမားမားအခက်အခဲတခုကိုကြော်လွှားခဲ့တယ်ဆိုတာမျိုးပေါ့အရေးကြီးတာတော့personal essay လို့ခေါ်မှာတော့ personal essay ကကိုယ့်ရဲ့ဘဝအတွေ့အကြုံတွေကိုဟိုနေအချင်းချင်းပြီးတော့ပြန်ပြီးတော့ဖော်ပြတဲ့စာစီစာကုန်းအဲ့ဒီဟာမှာကိုယ့်ရဲ့ဘဝကိုယ့်ရဲ့လူမျိုးကြောင့်ကိုယ့်ရဲ့ရင်ကျေးမှုကြောင့်ကိုယ့်ရဲ့နိုင်ငံစစ်မြက်ကြောင့်ဘယ်လိုအတွေ့အကြုံတွေရှိခဲ့လဲဆိုတာကိုထည့်ရေးလို့ရတယ်ပေါ့ကိုယ့်ဘဝဘာမှဖြစ်တဲ့အတွက်ကိုယ့်ရဲ့ဘဝအတွေ့အကြုံတွေမှာဘယ်လိုအခက်အခဲမျိုးတွေကိုကြော်လွှားခဲ့ရသလဲဒါတွေကိုထည့်သွင်းပြီးတော့ရေးလို့ရတယ်ပေါ့နော်အဲအဲ့ဒီဒီနေရာလေးရတော့မပိတ်သေးဘူးဒီတရားရုံးချုပ်ရဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကတက္ကသိုလ်တွေကဒီအကြောင်းအကျောင်းသားတွေရဲ့ရှောက်လွှာတွေကိုအကဲခတ်တဲ့နေရာများဥပမာအာရှနယ်ဘွားဖြစ်တယ်ဆိုလို့ရှိရင်သူ့ကိုအခွင့်အရေးပေးလိုက်မယ်ဆိုပြီးတော့ဟိုဗလာဟင်းလဲအဲ့လိုအမျိုးနီးနဲ့ဆုံးဖြတ်လို့ရတာမျိုးမဟုတ်တော့ဘူးပေါ့တိုးတော့လည်းပဲသူတို့ရဲ့အာရှနယ်ဘွားဖြစ်တဲ့အတွက်သူတို့မှပို့ပြီးတော့အခက်ခဲတွေကိုကြော်လွှားခဲ့ရပါတယ်လို့ထည့်ပြီးတော့ဒီစာစီစာကုန်းထဲမှာပေါ်ပြရင်တော့ဒါအကျုံးဝင်သေးတယ်ဒါတော့ဒီနေ့ကတော့ရှိသေးတယ်ပေါ့
ဒီအမေရိကန်ထိပ်တန်းတက္ကသိုလ်ကြီးတွေမှာဒီအာရှနယ်ဘွားတွေစက်ညာမျိုးဆိုလို့ရှိရင် SAT အမှတ်ကလူပြူရေထက်ကိုအများကြီးလိုတယ်ဆိုတော့ဒီလေးလာစစ်တမ်းတွေမှာလည်းတွေးထားတာတွေရှိပါတယ်ဆိုတော့အခုလိုမျိုးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်မို့လို့ဒီအမေရိကန်ထိပ်တန်းတက္ကသိုလ်တွေမှာအာရှနယ်ဘွားတွေတက်နိုင်ဖို့အခွင့်အလားပို့ပြီးတော့နည်းသွားနိုင်မှာရှင
်ဒီဟာဟိုလက်လောမှာတော့တိတာမယ်မထင်ဘူးဒါပေမဲ့ဒီလိုမူမျိုးတွေကလေနောက်9နှစ်10နှစ်လောက်မှာဥမာကျောင်းသူကျောင်းသားလူတို့ကိုကြည်လိုက်မယ်ဆိုလို့ရှင်လူပြူတွေကပုံများလာမယ်အာရှနံဘာတွေကနည်းသွားမယ်ဒါမျိုးတွေဖြစ်လာနိုင်တယ်ပေါ့နော
်ပြည်ထောင်စုတရားရုံးချုပ်ရဲ့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ချတဲ့တော့သူပြောလဲဆိုတော့ဒီအမေရိကန်မှာတဲ့ဒီအသားအရောင်လူမျိုးပေါ်မှာအခြေခံပြီးတော့မှာပေါ့နော်ဒီကျောင်းတက်ခွင့်ပြုတ်ထားတာမျိုးမဟုတ်ဘူးတဲ့ဒါကြောင့်မလို့ဒါရီကိုအခြေခံပြီးတော့မှကြောင်းထက်ခွင့်ပေးနေတာကိုလည်းခွင့်မပြုနိုင်ဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဆုံးဖြတ်ချက်ကိုထောက်ခံတဲ့သူတွေကလည်း အတက်ကတူကောလေးလို့ပေါ့နော်ဒီအဆင်းမြင့်ပညာကြောင်းတွေကိုတက်တဲ့သူတွေအနေနဲ့ကသူတို့ရဲ့အရေးချင်းတစ်ခုပဲတဲပေါ်မှာပဲအခြေခံပြီးတော့မှလက်ခံတဲ့လေသူကတော့ဒီအရှာမှုအာဖရိကန်အမေရိကန်မှုလူမျိုးမှုလူမဲမှုလက်ခံနေတာမျိုးကမဖြစ်သင့်ဘူးဆိုပြီးတော့ပြောပါရဲဆိုတော့တက်ကတူကတိကတယောက်ဖြစ်တဲ့ဆရာအနေနဲ့ရောဒီပေါ်မှာဘယ်လိုမျိုးမြင်ပါလဲရှင်
ကျွန်တော်အမြင်ကတော့နော်တကယ်လို့များအမေရိကန်လူအဆိုင်ဝိုင်းအားလုံးသာဒီညီမျှဖြစ်နေတယ်သူတို့ကဟိုနယ်လူမဲပဲဖြစ်ဖြစ်အာရှနယ်ဘောပဲဖြစ်ဖြစ်အဲဒုက္ခတဲ့အနေနဲ့ချွေပြောင်းနေထိုင်လာသူပဲဖြစ်ဖြစ်အားလုံးကဟိုနယ်ဘယ်လိုလောက်ကိုင်းပဲဖြစ်ဖြစ်လောက်ကိုင်းလို့ရတယ်ဝင်ငွေရလည်းညီများတယ်ဒါဆိုလို့ရှိရင်တော့ပြဿနာမရှိဘူးပေါ့နော်ဒါဆိုလို့ရှိရင်လူမျိုးကိုအခြေခံပ ဒီလိုမျိုးပြည်သူတွေကိုဥစားပေးဖို့စနေလေးတစ်ခုကတော့ရှိတဲ့တော့ကျွန်တော်ထင်တာပေါ့ဘာဖြစ်လို့လဲဆိုဒီလိုရှိမှာပဲတက္ကသိုလ်ကမွေးဖွားပြီးတော့ထွက်ပေါ်လာတဲ့ပညာတတ်လူတွေကလူမျိုးပေါင်းစုံကိုကိုစားပြုတဲ့ចောင်းသားတူဖြစ်လာမှာပေါ့နော်မဟုတ်ဘူးဆိုလို့ရှင် နောက်ငါးနှစ်ဆယ်နှစ်လောက်သူတည်စီတွေကိုကြည့်လိုက်မှာဆိုလို့ရှင်အားလုံးကလူကုန်တန်းအတိုင်းဝိုင်းအတူသဖြင့်လူပြူတွေဘက်ကလာတဲ့အတိုင်းဝိုင်းကသူတည်စီတွေပဲရှိမှာဆိုလို့ရှင်သူတို့ရေးသားတဲ့သူတည်သနသူတို့ထုတ်ပြန်တဲ့အကြောင်းအရာတွေကလည်းသူတို့ရဲ့ရှုထောင့်ဘက်ကိုပို့ပြီးတော့အားပေးတဲ့ပုံစံမျိုးဖြစ်လာမှာဆိုလို့ရှင်တစ်ဖက်ဆောင်းနှင်းဖြစ်လာမှာပေါ့နော်ဒါဆိုရင်စရာပေါ့
ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ရဲ့တောင်အာရှနဲ့အရှေ့တောင်အာရှဌာနမှာမြန်မာဘာသာသင်ကြားပေးနေတဲ့ကတိကကနက်စ်ဝမ်ဖြစ်ပါတယ်ရှင်တက္ကသိုလ်တွေမှာဒီလူမျိုးအသားရောင်တစ်ခုတည်းပေါ့အခြေခံပြီးတော့ဝင်ခွင့်ပြုနေတာကိုလက်မခံနိုင်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်မှာဒီအမေရိကန်တက္ကသိုလ်တွေမှာ legacy preferences လို့သိကြတဲ့ဒီကျောင်းသားဟောင်းမိပါတွေရဲ့သားသမီးတွေဒီကျောင်းကိုအလှူငွေအများကြီးထည့်ဝင်ကြသူတွေရဲ့သားသမီးတွေကိုဦးစားပေးလက်ခံနေတာကိုလည်းအဆုံးသတ်သည်ဆိုတဲ့ထောက်ပြမှုတွေလည်းထွက်ပေါ်နေပါတယ်ရှင်
မဆုမြတ်မောင်တင်ပြခဲ့တာပါအခုတင်ပြမှာကတော့တက်တန့်ရောင်တရင်လောအစီအစဉ်ဖြစ်ပါတယ်နာမည်ကျော်မင်းသမီးမစ္စရယ်ယိုပေါ်လေးစားကြသူတွေကသူ့ရဲ့ပြိတ္တတွေပဲမကပါဘူးဆယ်မာဟာယက်လိုမင်းသမီးတွေကအစားလေးစားကြတာပါသူ့ကိုဘသူတွေကဘလို့မြင်ကြတယ်လဲဆိုတာမအေးတန်တာကျော်ပြောပြတာကိုကျွန်တော်တို့နားဆင်ကြည့်ကြရအောင်ပါ
2023ဩစကာအနုပညာထူးချွန်ဆုရရှိသွားတဲ့မလေးရှားမင်းသမီးမစ္စရယ်ယိုဟာသူ့ဆုရရှိရတာကိုတေချာမခံစားနိုင်သေးပေနဲ့ဆုရပေးခဲ့တဲ့ကအနုပညာအလုပ်တွေစက်တိုက်လုပ်နေခဲ့ပါတယ်။
No, actually no. I haven't stopped working yet. So I think I need to finish up with my the movie. ဒါကြောင့်မလို့အခုရိုက်လက်စရုပ်ရှင်ဝိကက်ကိုလက်စတက်ပြီးခဏတော့နားမယ်လို့စိတ်ကူးမိပါတယ်။အဲကြောင့်မှဖြစ်ဖြစ်ချင်းပြောလိုက်တော့မယ်လို့ မေလ22ရက်နေ့ကခန်းရုပ်ရှင်ပွဲတော်တက်ရောက်လာရင်းနဲ့ပြောသွားခဲ့ပါတယ်။ခန်းရုပ်ရှင်ပွဲတော်မှာသူ့ကို Karen's 2023 Women in Motion ဆိုတဲ့ဆုချီးမြှင့်ခဲ့တာပါ။ဒီဆုကရုပ်ရှင်နုပညာနယ်ပယ်ကအမျိုးသမီးတွေရဲ့အခမ်းအနားကိုအသိအမှတ်ပြုပြီးချီးမြှင့်တဲ့ဆုဖြစ်ပါတယ်။ Karen ကုမ္ပဏီရဲ့ ဥက္ကဋ္ဌ François Henri Pinault နောက်ပြီးခန်းရုပ်ရှင်ပွဲတော်ဖျက်မြောက်ရေးဥက္ကဋ္ဌ Iris Nublock နဲ့ခန်းရုပ်ရှင်ပွဲတော်ညွှန်ကြားရေးမှူး Terry Fremoro က Michelle Yu ကိုဆုပေးဖို့ရွေးချယ်ခဲ့ကြတာပါ။Karen ကုမ္ပဏီ ဥက္ကဋ္ဌ François Henri Pinault က Hollywood ရုပ်ရှင်မင်းသမီး Selma Hayek ခင်မွန်ဖြစ်ပြီးတော့သူတို့ဇနီးမောင်နဲ့လက်ချင်းချိန်ပြီးတော့ပွဲတက်လာကြပါသေးတယ်။We
have hung out before. We're both married to Frenchmen.
ကျမတို့နဲ့အရင်ဆုံးဖြတ်ဖူးပါတယ်။ ကျမတို့နှစ်ယောက်လုံးပြင်သစ်ယောက်ကြတွေကိုယူထားကြတာလေတဲ့ဒီတော့ပြင်သစ်မှာသူနဲ့တွေ့ဖြစ်ပါတယ်သူကကျမရဲ့ဟီးရိုးပါပဲတကယ်လဲတရေကောင်းအစ်စ်ပါသူကခြားတတ်ပါတယ်ရုပ်ရှင်တော်တော်များများမှာတကယ်ကိုအားရှိတဲ့ဇယုတ်ခိုင်မာတဲ့ဇယုတ်တစ်ဖက်ကလည်းတကယ်ကိုပျော်ပြောင်းနှွေနှောင်းတဲ့သူနေရာကနေတပြိုင်တည်းသေးယုတ်ဆောင်တာတကယ်ကိုဘပေါင်းစုံကရတဲ့ပါရမီရှင်မှာဖန်သားအပြင်မှာရောအ မရှဲယူကသူပါဝင်တရုတ်ဆောင်ခဲ့တဲ့ Crouching Tiger Hidden Dragon ရုပ်ရှင်ကကဲပွဲတော်မှာပွဲဥရပြခဲ့တာမလို့ကဲရုပ်ရှင်ပွဲတော်ကသူ့အတွက်အထူးကိုအမှတ်တရဖြစ်စေပါတယ်လို့ပြောပါတယ
် The first time I came here was with Crouching Tiger Hidden Dragon
အဲ့တော့ငါအတွေ့အကြုံကအရင်ကကောင်းပါတယ်ပထမဆုံးအတွေ့အကြုံမှာတကယ်ကိုအမှတ်တရပဲပြောရပါမယ်လို့ကဲရုပ်ရှင်ပွဲတော်နဲ့ပတ်သက်ပြီးတော့သူ့ရဲ့ခံစားချက်ကိုပြောသွားခဲ့ပါတယ် ဒီ Karen's Woman in Motion အဖွဲ့စူပေးပွဲအခမ်းအနားကိုတော့နာမည်ကျော်ကိုရီးယားရုပ်သံဇလန်တွေတစ်ခုဖြစ်တဲ့ Crash Course in Roman ဇလန်တွေကမင်းသမီးတစ်ယောက်ဖြစ်တဲ့ Royun Solle တက်ရောက်လာခဲ့ပါတယ်။သူကကဲရုပ်ရှင်ပွဲတော်တက်ရောက်ရလို့စိတ်လှရှားနေသလိုသူပါဝင်သရုပ်ဆောင်တဲ့ကိုရီးယားဇလန်တွေကိုတကွာလုံးကလူတွေတော်တော်ကြည့်ကြတာတွေ့ရလို့လဲတော်တော်အံ့ဩရတယ်လို့ပြောပါတယ
်။ I'm so fan, big fan of her and I love her movie. So
ဒီကတော့ဒီလောက်ပေါက်မယ်လို့ကိုမထင်မိပါဘူးတဲ့။ကဲရုပ်ရှင်ပွဲတော်တက်ရောက်ခွင့်ရလို့လည်းအရန်ဂုဏ်ယူမိပါတယ်လို့မင်းသမီးကပြောသွားပါတယ်။သူကပဲဆက်ပြီးတော့သူကမေရှဲရိုးရဲ့ပရိသတ်ပါ။သူ့ရဲ့ရုပ်ရှင်ကိုလည်းအရန်ကြိုက်ပါတယ်။သူနဲ့တွင်းခွင့်ရမှာမလို့လည်းအရန်ကိုစိတ်လှုပ်ရှားနေတယ်လို့ပြောသွားပါတယ်။ Netflix online ရုပ်သံလိုက်မှာပြသနေတဲ့ Crash Course in Roman ဇလန်တွေကအမေတစ်ခုသမီးတစ်ခုမိသားစုလေးမှာသမီးဖြစ်သူ Royun Soh တရုတ်ဆောင်တဲ့ဇဲရုပ်ကိုအမေဖြစ်သူကရဲနာမည်ကြီးတဲ့တင်ချာချောင်းကိုတက်စီခြင်းလို့အကြီးအကျယ်ကြိုးစားတဲ့အကြောင်းဆိုင်တဲ့ပြော်ရိုက်ကူးထားတာပါအဲ့ကောင်မှမင်းသားကတော့ဆရာနေရာကနေပြီးတရုတ်ဆောင်တာဖြစ်ပါတယ
်이건내가보기엔그린라이트야
မဲတန်တကျော်ရဲ့တက်တန်ရောင်တဲ့ကမစ်ရှယ်ယိုရဲ့အကြောင်းကိုကျွန်တော်တို့ကြားခဲ့ရတာပါအခုတော့သတင်းအကြေးချုပ်ကိုကိုသားညဦးကပြောပြပေးပါဦးမယ်
ဒူရီရှောင်းနိုင်ငံမြို့တော်ဂျကာတာမှာအခုဒီကနေ့အင်္ဂါနေ့ကျင်းပမယ့်အာဆီယံနိုင်ငံရေးဝန်ကြီးများအစည်းအဝေးမှာရောဒီနောက်ကျင်းပမယ့်အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာပါဆရာနာသိန်းခါရတဲ့မြန်မာနိုင်ငံရေးကိစ္စကထိတ်တန့်နေရယူလာမယ့်အကြောင်းအရာဖြစ်ပေမဲ့ဒေသတွင်းကဲခတ်တွေကတော့မြန်မာနိုင်ငံရေးအကြက်တဲကိုအာဆီယံအနေနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့ယူဆနေကြပါတယ်မြန်မာပြည်ခါကိုဖြည့်ရှင်းဖို့ဆိုတာကြည်ပြီးတော့အင်ဒိုနီးရှားရဲ့အာဆီယံဥထတာဝန်ယူမှုကိုသုံးသပ်ကြည့်ဖို့ဆိုတာထက်မြန်မာရေးပေါ်မှာအာဆီယံရဲ့ရည်တည်ချက်ကိုအင်ဒိုနီးရှားကဥဆောင်နိုင်သလားဆိုတာကိုပဲမေးခွန်းထုတ်ออกมาဖြစ်တယ်လို့မဟာပြောင်းနဲ့နိုင်ငံတကာလိလာရေးဌာန CSIS ရဲ့သတင်းသီးအန်ဒရူးမန်ထရွန်ကရိုက်တာသတင်းဌာနကိုပြောပါတယ်အင်ဒိုနီးရှားကအလှည့်ကျဥထဖြစ်နေခြင်းအတွင်းမြန်မာရေးကိုဖြည့်ရှင်းနိုင်လိမ့်မယ်လို့လည်းသူမထင်ကြောင်းပြောပါတယ်မြန်မာနိုင်ငံတွေကပြဿနာတွေကိုအာဆီယံအနေနဲ့ဖြည့်ရှင်းနိုင်မဲ့သဘောမရှိဘဲနဲ့ဖြောင်းဖြားစီယုံကြောင်းဝင်ညှိနှိုင်းပေးနိုင်မဲ့လာလာပဲရှိတယ်လို့ဂျကာတာခြေဆိုင်နိုင်ငံရေးလိလာသူအန်ဝါကလည်း AP သတင်းဌာနကိုပြောပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့မြန်မာရေးအာဆီယံဘုတ်သဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံအစ်စ်မြင့်အစည်းအဝေးတွေမှာတော့မြန်မာစစ်ကောင်စီကုစားပြုပါဝင်မှုကိုအာဆီယံကပိတ်ပင်ထားပါတယ်တူရကီသမ္မတယူဆက်တီယက်အာဒူဝန်ဟာဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်လက်ခံအောင်ဒီတူရကီပါလီမန်ကိုတက်နေတဲ့လောက်အများဆုံးအဆူပြုတင်သွင်းဖို့သဘောတူတယ်လို့ NATO တွေးမှုချုပ် Jens Stoltenberg ကတင်လာနေမှာပြောပါတယ်။အင်ကာနီလုံမဲ့ဒီ NATO ထိပ်သီးအစည်းအဝေးမတိုင်ခင်တင်လာနေမှာလစ်သူအေးနီးယားနိုင်ငံမှာတူရကီသမ္မတကဒီဆွီဒင်ဝန်ကြီးချုပ်နဲ့ NATO တွေးမှုချုပ်တို့နဲ့တွေ့ဆုံပြီးတဲ့နောက် NATO တွေးမှုချုပ် Stoltenberg ကခုလိုကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။တင်လာနေအစောပိုင်းမှာအာဒူဝန်ဟာဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်တည်ပြုရန်အခြေအနေသစ်တရက်ကိုခွင့်ပြုပေးခဲ့ပြီးဒီပြိုင်ထဲမှာပဲတူရကီနိုင်ငံကလည်းဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ဝင်ခွင့်လမ်းဖွင့်ပေးဖို့အတွက်ဥရောပနိုင်ငံတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာနိုင်ခြင်းအပေါ်မှာတော့ NATO အဖွဲ့ဝင်ကြမှာသဘောကျလဲမှုတွေကရှိနေစေဖြစ်ပါတယ်။ NATO မြောက်အတလန်တစ်စစ်စာချုပ်အဖွဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့အင်ကာနီနဲ့ဘူတုံးနဲ့နှစ်ရက်ကြာလစ်သူအေးနီးယားနိုင်ငံမှာကျင်းပမှာဖြစ်ပါတယ်။ရုရှားကြီးကျော်လာနိုင်ခြင်းကိုစိုးရိမ်နေကြတဲ့ရုရှားရဲ့အင်ဂျင်အင်အရှေ့ဥရောပနိုင်ငံက NATO ဖွဲ့ဝင်တွေကတော့ယူကရိန်းဖွဲ့ဝင်ဖြစ်ရေးကိုထောက်ခံပါတယ်။ဒါပေမဲ့လည်းရုရှားယူကရိန်းစစ်ပွဲမပြီးပြတ်သေးခင်ယူကရိန်းနိုင်ငံ NATO ဖွဲ့ဝင်ဖြစ်လာမှာကိုအမေရိကန်ဂျာမနီလိုမျိုးနိုင်ငံတွေကတော့စိုးရိမ်နေပါတယ်။စစ်မပြီးပြတ်ခင်ယူကရိန်းဖွဲ့ဝင်ဖြစ်လာမယ်ဆိုရင်ဒီပြပခါတွေကို NATO တစ်စုံလုံးပါဝင်လာမှာဖြစ်ပြီးတော့အဲဒီကနေပြီးတော့ကမ္ဘာစစ်တစ်ခုဖြစ်လာနိုင်ခြင်းရှိတာကိုစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။နစ်စင်ကျင်းပတဲ့ NATO ဒီထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့လစ်တူရီးနီးယားမြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ NATO ထိပ်သီးအစည်းအဝေးမှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာအဓိကဆွေးနွေးချက်တစ်ခုဖြစ်ပါတယ်။ဗြိတိန်ပါဝင်နိုင်ငံပေါင်း123နိုင်ငံကတားထားတဲ့ cluster bomb တွေကိုအမေရိကန်ယူကရိန်းပြပမဲ့ကိစ္စဟာအစည်းအဝေးမှာလွှမ်းမိုးဖို့ရှိပါတယ်ခင်ဗျာ
။သတင်းကြေညာကိုကိုသားညူကကြေညာပေးကြတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်သင်ဂီတိုက်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းဆန်ချားလ်စ်ရမော့ခ်တို့ဖြစ်ကြပါတယ်။View American တိုင်းရဲ့မနက်ပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုက်တိုမီတာ24.50နဲ့လိုက်လာမီတာ190ပြင် View ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ View ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေကျွန်တော်တမောင်သားမှာ
This program has come to you from the Voice of America, Washington.